Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဧပြီလ23ရက်မြန်မာတက်ဂရိတ်1389ခုနှစ်ဒဂူလာဇန်6ရက်ဗိုလ်ရုနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါရှင်
။မင်္ဂလာအတာတကြံအကြနေညချမ်းပါခင်ဗျာ။ဒီကနေ့ညပဲတဲ့တွေကိုလည်းလောက်နဲ့ကျွန်တော်ကြော်သိမ်းကြညာပါပါ။ဂရိမက်ဆီဒိုနီးယားနယ်စပ်မှာခြံစည်းရိုးကျော်တပ်ဖွဲ့ကျူးစားတဲ့ရွှေပြောင်းဒုက္ခသည်တွေကိုမြေရုံဘုံတွေနဲ့ပြစ်ခတ်ပြုခွဲပါတယ်။တောင်ကိုရီးယားထုတ်တော်ရွေးကောက်ပွဲမှာအနာရပါတီဟာအများစုနေရာရထားတာကိုလက်လွတ်ရမယ့်အခြေအနေရှိနေပါတယ်။မြန်မာနိုင်ငံမုံရွာမြို့အနီးမှာည9နာရီခွဲလောက်ကပြင်းအား 6.9 ရှိတဲ့ငလျင်လှုပ်ခတ်သွားပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အရက်သားဆွေရလက်ထက်ပထမဦးဆုံးအကြိမ်ဖျော်ဖြေတင်ဆက်မဲ့မြန်မာသတင်းတန်ကြားနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
လက်တန်းကိုစီညီညီညာညာနဲ့စက်တွေပြခဲ့တဲ့အတွက်ကြောင့်မလို့ပြည်သူတင်မြောက်ထားတဲ့ပြည်သူချင်းချုံပြည်သူဆိုရအဲကျွန်တော်တို့တကြမှာဗျာမပြောလဲဆိုလို့ရှိရင်နိုင်ငံတော်တစ်သိကိုအလေးပြု
ဟာသာတယုတ်ဆောင်လူရှင်တို့မြစ်တာပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့တူမြန်မာနိုင်ငံအတာတကြံကာလနဲ့အပူချိန်မြင့်မားမှုအကြောင်းတွေအပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိမ့်တဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
ဂရိနဲ့မက်ဆီဒိုနီးယားနိုင်ငံတွေဆက်ကခြံစည်းရိုးကိုကြော်တက်ဖို့ကြိုးစားတဲ့ရွှေပြောင်းဒုက္ခသည်တွေကိုမက်ဆီဒိုနီးယားရဲတွေကမြေရီယိုဘုံတွေအာယုံကျော်တွေစိုင်းသွားစေတဲ့လက်ပစ်ဘုံတွေနဲ့ပစ်ခတ်ပါတယ်။ဂရိမြောက်ပိုင်းမှာပိတ်ထားတဲ့အိုက်ဒိုမီနီနဲ့ဆက်ကခြံစည်းရိုးကိုဒီကနေ့ကြော်တက်ဖို့ကြိုးစားသူအယောက်30လောက်ရှိတယ်လို့သတင်းတွေကပြောပါတယ်။တနင်္ဂနွေနေ့ကလည်းအဲ့ဒီနေရာမှာပဲအလားတူရုံးဝန်းဆန်ခတ်အခြေအနေတွေဖြစ်ခဲ့ပါသေးတယ်။အဲ့ဒီတော့ကလည်းရဲတပ်ဖွဲ့ကမြေရီယိုဘုံတွေအာယုံကျော်စိုင်းစေတဲ့လက်ပစ်ဘုံတွေ rubber ကြီးတွေမီးသတ်ပိုက်တွေတုံးပြီးရွှေပြောင်းဒုက္ခသည်တွေကိုဖြိုခွဲတာကြောင့်အများပြားဒဏ်ရာရသွားပါတယ်။အဲ့ဒီတနင်္ဂနွေနေ့မှာလူတစ်ယောက်ကနေဆက်ပြန်ဖွင့်နေပြီလို့ရေးထားတဲ့စာရွက်တွေကိုဒုက္ခသည်စခန်းမှာရှောက်ပြန်ခဲ့တာကြောင့်ကောလာဟလပြန်ခဲ့တာပါ။မက်ဆီဒိုနီးယားအနာဘိုင်တွေကအလွန်ကျွံတုံ့ပြန်လှုပ်ဆောင်နေဆိုပြီးဂရိနိုင်ငံကဆွဆွဲပြီးတော့ကောလာဟလပြန်စာရွက်တွေဘဲကရောက်သွားတယ်ဆိုတာကိုစုံစမ်းစစ်ဆေးနေပါတယ်
။ပြည်တည်နိုင်ငံပါရီမြို့တော်ကိုနိုဝင်ဘာလ23ရက်နေ့ကတိုက်ခိုက်ခံရတဲ့ကိစ္စစုံစမ်းစစ်ဆေးနေရမှာအင်္ဂါနေ့ကဖမ်းဆီးခဲ့တဲ့လူ3ယောက်ကိုပြန်လွတ်ပေးလိုက်ပြီလို့ဘယ်လ်ဂျမ်အစိုးရအရှင်တွေကပြောပါတယ်။ပါရီတိုက်ခိုက်မှုမှာလူပေါင်း130သေဆုံးခဲ့ရပါတယ်။အဲ့ဒီလူတွေထက်ကဘသူကိုဆွဲချက်တင်တာမရှိခဲ့ဘူးလို့ဘယ်လ်ဂျီယံအစိုးရရှင်းနေရုံးကဒီကနေ့ပြောပါရယ်ဘရပ်ဆဲလ်မြို့တော်ကအာဆယ်အရက်မှာရဲတပ်ဖွဲ့ကဝင်ရှာတဲ့အချိန်တွင်အင်္ဂါနေ့ကအဲ့ဒီလူတွေကိုဖမ်းခဲ့တာပါပါရီတိုက်ခိုက်မှုနဲ့မတ်လ22ရက်နေ့ကဘရပ်ဆဲလ်လေဆိပ်နဲ့မြောက်ယထာဘူရာယုံတိုက်ခိုက်မှုကျူးလွန်ခဲ့တဲ့သူတွေကိုဖမ်းမိဖို့ဘယ်လ်ဂျီယံအနာဘိုင်တွေကကြိုးစားနေတာဖြစ်ပါရယ်ဘရပ်ဆဲလ်တိုက်ခိုက်မှုမှာတော့လူပေါင်း32ယောက်သေဆုံးခဲ့ပါရယ်စမီလ် F နဲ့ Ibrahim F ဆိုတဲ့လူ၂ယောက်ကိုတော့ဘရပ်ဆဲလ်မြို့တော်မှာပုံခွဲတိုက်ခိုက်မှုတွေနဲ့ဆက်ဆက်ပြီးတော့အကြမ်းဖက်ဝါဒကင်ဆယ်လှုပ်ဆောင်မှုလူတက်မှုတွေနဲ့အင်္ဂါနေ့ကဆွဲချက်တင်လိုက်တယ်လို့ Belgium အစိုးရရှိနေရုံးကကြေညာပါတယ်။အဲ့ဒီလူ၂ယောက်ကိုညီအကိုတွေအဖြစ် Belgium သတင်းတွေမှာဖော်ပြပါတယ်။ဘရပ်ဆဲလ်နဲ့ပါရီမြို့တော်တွေတိုက်ခိုက်ခံရတဲ့ဖြစ်ရပ်နှစ်ခုစလုံးမှာထောက်လိုင်းရင်းနဲ့အလုံးကျုံရေးပိုင်းဆိုင်ရာလှုပ်ဆောင်ချက်တွေအားနှိမ့်ခဲ့တယ်ဆိုပြီးတော့ Belgium အာဏာပိုင်တွေအပြင်းထန်ဝေဖန်ခံရတာပါ။ပါရီမြို့တော်တိုက်ခိုက်မှုအတွက်အဓိကတန်ရာရှိသူဆလာအဗ်ဒယ်ဆလမ်ကိုဖမ်းမိဖို့လေးလထိကြားခဲ့တဲ့အပေါ်မှာလည်းဝေဖန်ကြပါရယ်
။တောင်တရုတ်ပင်လယ်တွေကနေပြည်တော်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေမှာတရုတ်ကစီးရီးသဘောတည်ဆောက်တာတွေလုပ်တာကြောင့်တရုတ်နဲ့ဖိလစ်ပိုင်ကြားတင်းမာနေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေပါရယ်။အမေရိကန်နဲ့ဖိလစ်ပိုင်ကြားသဘောတူညီချက်အသစ်တရက်ကိုဖိလစ်ပိုင်တရားရုံးချုပ်ကအတည်ပြုလိုက်ပြီးတဲ့နောက်ဒီကနေ့မှပဲဝန်ကြီးကာတာမနီလာကိုရောက်သွားတာပါ။အဲ့ဒီသဘောတူညီချက်ရတောင်ရိုးပင်လယ်တွင်ကျွန်းစုတွေတစ်လျှောက်မှာဖြန့်ချထားတဲ့ဖိလစ်ပိုင်စစ်အခြေစိုက်စခန်းတွေမှာအမေရိကန်တပ်ဖွဲ့တွေကိုအလှည့်နဲ့ချထားနိုင်မှာဖြစ်ပါတယ်။အခုခီးစဉ်တွင်ဝန်ကြီးကာတာဟာအန်တိုနီယိုဘတ်တစ္စတာလီဒက်အခြေစိုက်စခန်းကိုတွားရောက်ဖို့ရှိပါတယ်။အဲဒီစခန်းဟာအမေရိကန်တပ်ဖွဲ့တွေချထားမဲ့စခန်း5ခုထက်မနည်းတဲ့ကတစ်ခုပါ။ပိုင်ဆိုင်မှုအငင်းပွားနေတဲ့စပရလီကျွန်းစုတွေနဲ့ဆိုရင်ကီလိုမီတာ160လောက်အကွာလေးမှာအဲဒီစခန်းတည်ရှိပါတယ်။တန်နာကြောက်တန်းတွေရှိတဲ့စပရလီကျွန်းစုတွေကိုတရုတ်ဖိလစ်ပိုင်မလေးရှားနဲ့တခြားနိုင်ငံတွေကပိုင်ဆိုင်တယ်လို့ပြောထားကြတာပါ။စပရလီကျွန်းစုတွေမှာရှိတဲ့တန်နာကြောက်တန်းတွေပေါ်မှာအကျယ်အဝန်းဟက်တာ1200လောက်ရှိတဲ့လူလုံကျွန်းတွေကိုလွန်ခဲ့တဲ့နှစ်အတွင်းတရုတ်ကတည်ဆောက်ထားပါတယ်
။တောင်ကိုရီးယားနိုင်ငံမှာဒီကနေ့လုပ်တဲ့လွတ်တော်ရွေးကောက်ပွဲတွေမှာသမ္မတပတ်ဂွန်ဟေရဲ့အာနာယကွန်ဆာဗေးတစ်ဆီနိုရီပါတီထက်အတိုက်ခံပါတီတွေကခံမှန်းထားတာထက်အခြေအနေပိုကောင်းတာကိုမဲယုံထွက်ကောက်ယူတဲ့စစ်သားတွေကပြပါရယ်။အနာယပါတီအနေနဲ့ National Assembly လို့ခေါ်တဲ့တခုတီတော်လွှတ်တော်မှာအများစုနေရာရထားတာကိုလက်လွတ်ရပွဲရှိပါတယ်။ မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာချိန်ချမှုအနေနဲ့ပိုကြီးလာတာကိုသုံးပြတဲ့နေရာမှာတမရပတ်ဂွန်ဟေရဲ့တင်းမာတဲ့မူဝါဒတွေအပေါ်လူလူထောက်ခံမှုပိုအားကောင်းတာကိုတော့မကြသေးခင်ကကောက်ယူတဲ့လူလူစစ်တမ်းတွေကပြသထားတာပါအခုရွေးကောက်ပွဲမှာလွှတ်တော်အမတ်နေရာ300အတွက်မဲပေးရွေးချယ်ကြတာပါစီနိုရီပါတီကအများစုကိုအနိုင်ရမယ်လို့မကြသေးခင်ကကောက်ယူတဲ့စစ်တမ်းတွေမှာပြထားပေမဲ့ဒီကနေ့ကောက်ယူတဲ့မဲယုံထွက်စစ်တမ်းတွေမှာအဲ့ဒီလောက်အခြေအနေမကောင်းလာပဲအမှတ်နေရ120တနေရာကနေ143အထိပဲအနိုင်ရပွဲရှိပါတယ်။ KBS ရုပ်သံသတင်းဌာနကကောက်ယူတဲ့မဲယုံထွက်လူလူစစ်တမ်းမှာကိုရီးယားမင်ဂျိုပါတီကအမှတ်နေရ100တနေရာကနေ123နေရာအထိအနိုင်ရပွဲရှိတာကိုပြတာကြောင့်အရင်ကခံမှန်းထားတာထက်တိတိတသားပိုပြီးအနိုင်ရမယ်အလားအလာဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်မှာတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေအတာတကြံအကြနေဗုဒ္ဓညဘက်တွင်နေကိုတရဲဆက်လက်ထုတ်လွှင့်နေပါတယ်မြန်မာအိန္ဒိယနယ်စပ်ဘုံရမြို့နီးမော်လိုက်မြို့နဲ့အရှိတောင်ဘက်84ကီလိုမီတာအကွာလောက်မှာဒီကနေ့ည9နာရီခွဲလောက်ကပြင်းအား 6.9 ရှိတဲ့ငလျင်လှုပ်ခတ်သွားတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကသတင်းထုတ်ပြန်ပါတယ်အိန္ဒိယနိုင်ငံဂူဝါဟာတီနဲ့ဖတ်နာမြို့တွေမှာလည်းအားကောင်းတဲ့လှုပ်ခတ်မှုတန်ကိုဒေသခံတွေခံစားကြရတယ်လို့ AP သတင်းတပုတ်ကပြောပါတယ်ရန်ကုန်မြို့ကဒေသခံတို့လည်းငလျင်လှုပ်ခတ်တာကိုခံစားသိမိကြပေမဲ့မပြင်းဘူးလို့ပြောကြပါတယ်။အသေးစိတ်အခြေအနေနဲ့အထူးခက်ပြစင်မှုရှိမရှိဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။ဒီကနေ့အဖြစ်မြန်မာနိုင်ငံမှာမြန်မာယူဟာအတာတကြံအကြနေဖြစ်တယ်လို့အင်းနီချင်းထိုင်းနိုင်ငံမှာလည်းဆောင်ကရန်လို့ခေါ်တဲ့တကြံပွဲတော်ကိုနိုင်ငံတော်မှာအလားတူဆင်နွှဲကြပါတယ်။ဗန်ကောက်မြို့တော်မှာကမ္ဘာလက်ခီးတွေတွေအများဆုံးသွားကြတဲ့နေရာတွေအပါအဝင်တချို့နေရာတွေမှာလမ်းတွေကိုရင်အဝင်ထွက်တွေပိတ်လိုက်ပြီးတော့ရေတပင်ပွဲပျော်ပါဆင်နွှဲကြတာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံတွင်တချို့နေရာတွေမှာတော့ဆယ်စုနှစ်ပေါင်းများစွာအတွင်းအဆိုးဆိုးမိုးကောင်ရေရှားမှုနဲ့ကြုံနေကြရပါတယ်။ထိုင်းနိုင်ငံရဲ့ပြည်နယ်86ခုထဲက14ခုနဲ့စိုက်ပျိုးရေးဒေသအများအပြားရေခမ်း6တဲ့ Android နဲ့ရင်ဆိုင်နေရတာကြောင့်သုံးရံကြာရေကစားပွဲတော်အတွင်းထိန်းသိမ်းသိမ်းသိမ်းလုပ်ကြဖို့ဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့ပြည်ပဝန်ငွေတွေထဲမှာကမ္ဘာလက်ခီးတဲ့လုပ်ငန်းကရတဲ့ဝန်ငွေဟာအဓိကဝန်ငွေတစ်ခုဖြစ်တာကြောင့်ကမ္ဘာတစ်ဝန်းကဧည့်သည်တွေဒီပွဲတော်မှာလာရောက်ဆင်နွှဲတော့ကိုတော့ထိုင်းစစ်အစိုးရကလူကျင်တာပါ။ဘန်ကောက်မြို့တော်မှာည9နာရီအထိပဲရေကစားခွင့်ပြုထားပြီးပွဲတော်ကိုလည်းစနေတနင်္ဂနွေမှာပါ3ရက်ပဲလုပ်ဖို့သတ်မှတ်ထားပါတယ်။ဒီလိုလိုချင်းအပြင်ရေကာလန်တန်ပေါင်း 1300 ထွေတာနိုင်မယ်လို့ဘန်ကောက်မြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်
။တောင်တရုတ်ပင်လယ်မှာနှဲမြေပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးတော့စစ်မှုဖွံ့ဖြိုးပြီးခုနှစ်နိုင်ငံအဖွဲ့ G7 အုပ်စုရဲ့ထုတ်ပြန်ချက်တစ်ခုအပေါ်မကျေနပ်ဘူးဆိုတာကိုထပ်ပြောဖို့အတွက် G7 အဖွဲ့ကတန်တမန်တွေကိုတရုတ်နိုင်ငံကဆင့်ခေါ်ထားပါတယ်။သက်ဆိုင်ရာနိုင်ငံတွေကတန်တမန်တွေကိုတရုတ်ကဆင့်ခေါ်ပြီးရေပြင်နယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေတဲ့အပေါ်တရုတ်ရဲ့ရည်တည်ချက်ကိုအလေးအနက်ရှင်းလင်းပြောဆိုခဲ့တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူခန်းကဒီကနေ့ပြောပါရယ်ရှင်းစွဲအခြေအနေပြောင်းသွားနိုင်ပြီးတင်းမာမှုတွေတိုးလာစေမဲ့ချင်းချောက်တာအကြက်ကိုင်းတာတစ်ဖက်သက်ရန်စတာစတဲ့ဘလို့လောက်ရမျိုးကိုမဆိုအပြင်းအထန်ကန့်ကွက်တဲ့အကြောင်း G7 အဖွဲ့ရဲ့ဒီသတင်းပတ်ထုတ်ပြန်ချက်မှာပြောထားတာပါညီရီပြန်ရယူရာစကန်တွေဆောက်တာနဲ့စီးရေးရည်ရွယ်ချက်တွေအတွက်အတုံးပြူရာတွေကနေနိုင်ငံအားလုံးကရှောင်ရှားဖို့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ထုတ်ပြန်ချက်ထဲမှာတရုတ်နိုင်ငံကိုနှမဲနဲ့တကွဖော်ပြထားတာတော့မရှိပါဘူး။ဒါပေမဲ့လည်းရေပြင်နယ်နိမိတ်ဆိုင်ရာကိစ္စရပ်တွေကိုလှုံ့ဆော်ပြီးတော့ဒေတာတွေမှာတင်းမာမှုတိုးလာအောင်မီထိုးပေးနေတယ်ဆိုပြီး G7 ထုတ်ပြန်ချက်အပေါ်တရုတ်ဘက်ကတုံ့ပြန်ပြီးတော့ G8 အဖွဲ့ရဲ့သက်ဆိုင်ရာလုပ်ရပ်တွေအပေါ်အပြင်းအထန်မကျေမနပ်ဖြစ်တယ်လို့တရုတ်ကပြောပါတယ်။
ယူကရိန်းနိုင်ငံရှိပိုင်းမှာပြန်ပြီးဆွဲခံထားရတဲ့ကုလသမဂ္ဂဝန်ထမ်းတူကိုချက်ချင်းနဲ့ချွင်းချက်မရှိပြန်လှုပ်ပေးဖို့ကုလသမဂ္ဂကတောင်းဆိုနေပါတယ်။သူတို့ရဲ့ဝန်ထမ်းတူကို Donetsk မြို့မှာဖမ်းဆီးထားတဲ့ပေါ်အထူးပဲဆိုရင်လည်းယူကရိန်းမှာရှိတဲ့ကုလသမဂ္ဂရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အဖမ်းခံထားရတဲ့ဝန်ထမ်းကိုကောင်းကောင်းထားရဲဆိုတဲ့သတင်းကိုတော့ရထားတဲ့အကြောင်းကုလသမဂ္ဂထုတ်ပြန်ချက်ကပြောပါတယ်။ပြန်ပြီးဆွဲတဲ့ဖြစ်ရဲ့ဘယ်ချိန်ကဖြစ်ခဲ့တယ်ဒါမှမဟုတ်ဘယ်နေရာမှာဖြစ်ခဲ့တယ်ဆိုတဲ့အချက်လက်တွေကိုတော့ထုတ်ပြန်ချက်မှာပြောမထားပါဘူး။ယူကရိန်းရှိပိုင်းက Donetsk နဲ့ Luhansk ဒေသတွေမှာကုလသမဂ္ဂကလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာလုပ်ငန်းတွေကိုလုပ်နေတာပါ။ယူကရိန်းရှိပိုင်းကရုရှားလူလာတဲ့တိကျခွတ်ထွက်ရေးဝါဒီတွေကယူကရိန်းဆွေးရောက်ကိုစန့်ကျင်ပြီးလက်နက်ကင်ပုံကန်ခဲ့တဲ့2014ခုနှစ်ဧပြီလကတည်းကဆိုရင်ခန့်မှန်းညီလူပေါင်း 9,000 လောက်တည်ဆုံခဲ့ရပြီပါပြီ
။ကင်ညာနိုင်ငံကနေပြန်ပို့လိုက်တဲ့တိုင်ဝမ်ကျွန်းသားတွေကိုလိန်လည်မှုတန်တရားနဲ့စုံစမ်းစစ်ဆေးနေတယ်လို့တရုတ်နိုင်ငံကပြောပြီးသူတို့ကျွန်းသားတွေပြန်ပို့ခံရတဲ့အပေါ်တိုင်ဝမ်ကအပြင်းထန်ကန့်ကွက်နေတာကိုသုံးပြန်လိုက်ပါတယ်။တိုင်ဝမ်ကျွန်းသား45ယောက်ကိုတနင်္လာနေ့နဲ့အင်္ဂါနေ့တွေကတရုတ်ပြည်မှကြီးကိုပြန်ပို့ခဲ့တာပါ။ သူတို့အားလုံးကို2014ခုနှစ်ကကင်ညာနိုင်ငံမှာဖမ်းဆီးထားတာဖြစ်ပြီးစိုက်ဘာရာဇဝတ်မှုနဲ့ဆွဲချက်တင်ထားတာပါသူတို့အပေါ်တင်ထားတဲ့ဆွဲချက်တွေကိုကင်ညာတရားရုံးကနေပယ်ချခဲ့ပြီး23ရက်အတွင်းနိုင်ငံကနေထွက်ခွာသွားဖို့အမိန့်ချခဲ့ပါတယ်သူတို့ကျွန်းသားတွေကိုတရုတ်နိုင်ငံကိုပြန်ပို့အောင်တရုတ်ကကင်ညာကိုဖိအားပေးပြီးပြန်ပေးဆွဲထားတယ်လို့တိုင်ဝမ်အစိုးရကသောသာတကြီးတုံ့ပြန်ပါတယ်ဒါပေမဲ့လည်းအဲ့ဒီလူတွေဟာတရုတ်နိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းတွေကနေဒေါ်လာတန်ပေါင်းများစွာကိုခိုးယူခဲ့တယ်လို့တိုင်ဝမ်ရဲရဆိုင်ရာတရုတ်နိုင်ငံရုံးရဲ့ပြောခွင့်ရ An Fengshan ကပြောပါရယ်တိုင်ဝမ်ကျွန်းသား15ယောက်ကတရုတ်နိုင်ငံကိုထွက်မဲ့လေးမော်တက်ဖို့ညှဉ်းဆန်းခဲ့ပြီးတဲ့နောက်သူတို့ကိုကင်ညာရဲတပ်ဖွဲ့ကရဲစခန်းကနေအတင်းချဖယ်ရှားခဲ့ပါရယ်တရုတ်နိုင်ငံသားတွေကြီးဖြစ်တဲ့နောက်ထပ်လူ32ယောက်ကိုလည်းတရုတ်ပြည်မကိုပြန်ပို့ဖို့ရှိပါရယ်ရှင်
တရုတ်နိုင်ငံရဲ့နိုင်ငံခြားတင်ပို့ကုန်ပမာဏဟာဒီနှစ်မတ်လထဲမှာဒေါ်လာဘီလီယံ160ကျော်အထိမြင့်တက်ခဲ့တယ်လို့တရုတ်အစိုးရကပြောပါတယ်။ဒါဟာကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်လာတဲ့လက္ခဏာပါ။ဒီကနေ့အကောက်ခွန်ဌာနကထုတ်ပြန်တဲ့အစည်းအဝေးစာမှာနိုင်ငံခြားတင်ပို့ကုန်ဟာ 17.5 ကိုင်လုံးတိုးလာတဲ့အကြောင်းဖော်ပြထားပြီးဒါဟာပြီးခဲ့တဲ့နှစ်ဇွန်လကစလို့ပထမဆုံးတိုးလာတာဖြစ်ပါတယ်။တွင်းကုန်ပိုင်းမှာတော့ပြီးခဲ့တဲ့နှစ်ကတွင်းကုန်ပမာဏနဲ့နှိုင်းယှဉ်ရင် 9.6 ကိုင်လုံးကျဆင်းသွားပြီးတန်ဖိုးအဖြစ်တော့ဒေါ်လာ131ဘီလီယံရှိပါတယ်။ဒါကြောင့်ဒီလာထဲမှာကုန်သွယ်ရေးပုံငွေပမာဏဟာဒေါ်လာ 29.9 ဘီလီယံရှိတယ်လို့တရုတ်အကောက်ခွန်ဌာနကပြောပါတယ်။ရုပ်နိုင်ငံမှာနေဆင်ကျင်းပတဲ့ခွေးသားစားပွဲတွေကိုရပ်ဆိုင်ဖို့အတွက်တရိစံအခွင့်ရေးလူရှားသူတွေကအရှိန်မြင့်ပြီးလုပ်နေကြပါတယ်။ဆင်းရဲတဲ့ကွန်ဆီဇွန်ကိုပိုင်အချုပ်ခွင့်ရကျေလက်ဒေသကိုကဘာလကီးတွေလာအောင်ဆွဲဆောင်မှုရွေးချက်နဲ့နိုင်ငံအနောက်တောင်ပိုင်းကယူလင်းမြို့မှာလွန်ခဲ့တဲ့6ရက်နေ့ကစပြီးခွေးသားစားပွဲတွေကိုလှုပ်လာတာပါ။အဲ့ဒီပွဲတော်တွင်ခွေးနဲ့ကြောင်ကောင်ရီထောင်ပေါင်းများစွာကိုတက်ပြီးအဲဒီကစားတောက်ဆိုင်တွေမှာရောင်းကြတယ်လို့ PETA အာရှအဖွဲ့ခွဲရဲ့အထူးစီမံကိန်းများဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှူးလေးလဝင်းကပြောပါတယ်တရိတ်ဆန်တွေကိုခိုးယူပြီးတော့ဖြစ်သလိုလှုပ်ထားတဲ့လောင်ရင်တွေထဲမှာစားစရာဒါမှမဟုတ်ရေမပေးဘဲထည့်ထားပြီးမိုင်မောင်းရာချီဝေးတဲ့နေရာကိုပို့ကြတယ်လို့လူရှားသူတွေကပြောပါတယ်တခါတခါဆိုရင်ယူလင်းမျိုးကတတ်တတ်ယုံနေမှာခွေးတွေကြောင်တွေကိုတခြားတရိတ်ဆန်တွေရှိမှာပဲဒုတ်တွေနဲ့ရိုက်တက်ကြပါတယ်အဲဒီလိုတတ်တာကြောင့်ကြောက်လန့်စိတ်ကနေထွက်လာတဲ့အေဒရီနလင်းဓာတ်အသားထဲမှာပိုများလာပြီးအရသာပိုရှိစေတယ်လို့ရောင်းသူတွေကပြောပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံမှာပိုတိုးလာနေတဲ့လူလက်ဒန်းစားအသစ်တွေကြားမှာအိမ်မွေးတိရစ္ဆာန်မွေးတာခေစားလာတာကြောင့်ဒီပွဲတော်နဲ့ပတ်သက်ပြီးလူမှုကွန်ရက်မီဒီယာတွေပေါ်မှာဒေါသတကြီးတုံ့ပြန်ပြောဆိုကြတာတွေရှိပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲပေါ်တစ်ကမ္ဘာလုံးကအယုံဆိုင်နေချိန်မှာအဲ့လောက်ရှင်ပြိုင်မှုမပြင်းထန်ပေမဲ့နိုင်ငံတကာရေးရာကိစ္စတွေပေါ်တယောင်မှုရှိနိုင်တဲ့နောက်တပ်ရွေးချယ်ပွဲတစ်ခုလည်းရှိနေပါတယ်။အဲ့ဒါကတော့ကုလသမဂ္ဂတွင်မှုချုပ်တဲ့ရွေးချယ်မယ့်ကိစ္စပါ။ကိုယ်စလေလောက်အမိစင်းတွေတင်သွင်းရမယ့်လုပ်ငန်းစဉ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာတရားဝင်စတင်ကြတဲ့ကဆိုရင်အစိုးရအဖွဲ့ရှစ်ဖွဲ့ကနေကိုယ်စလေလောက်တွေတင်သွင်းထားပါတယ်။ဒီထက်မှာပထမဆုံးအနေနဲ့အမျိုးသမီးအစီအတွက်ထပ်ဝဲပါလာပါတယ်။ဒီဒီချိန်မှာတော့အရှိဥရောပဒေသကသူတို့အလှည့်ကြမယ်လို့မျှော်လင့်ထားပြီးကိုယ်စလေလောက်အမိစင်း6ဦးထိတင်သွင်းထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကြကြောသိနေတဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေရဲ့အလက်ပါ။အရက်သားဆွေရလက်ထက်ပထမဆုံးအကြိမ်ဖျော်ပြေတင်ဆက်မဲ့မြန်မာသတင်းတန်ကြအကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။ရက်သားဆွေရတစ်တက်လာပြီးပထမဆုံးအကြိမ်ကျင်းပတဲ့ရန်ကုန်တကြံမှာတန်ကြအဖွဲ့ဆယ်ဘွဲ့ထက်မနည်းဖျော်ပြေနေကြပါပဲ။တန်ကြအများစုဟာဖိနှိပ်ချုပ်ချယ်မှုတွေပိုများတဲ့စစ်ဆွေရလက်ထက်တုန်းကလိုလောင်ပြောင်းတန်ကြထိုးစရာအချက်အလက်တွေနှဲလာတယ်လို့တန်ကြလေ့လာဆောင်ကြည့်သူတွေကပြောပါရယ်။တန်ကြတိုင်တဲ့အဖွဲ့တွေကတော့ပြုပြင်ဖို့လိုတဲ့အချက်တွေထောက်ပြစရာတွေကိုဇောင်းပေးပြီးတန်ကြထိုးကြတယ်လို့ပြောပါရယ်။အပြည့်အစုံကိုတော့ကိုညံဝင်းအောင်ကတင်ပြထားပါရယ်ရှင်
။မြမရွရအတာတကြံရဲ့ထုံးစံတွေနဲ့အညီတန်ကြယဉ်ကျေးမှုကိုအားကောင်းလာအောင်ပြန်လည်လှုပ်ဆောင်သွားမယ်လို့တကြံကာလမတိုင်ခင်ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါရယ်။ဒီနေ့ရန်ကုန်တကြံမှာတန်ကြအဖွဲ့ဆယ်ဘွဲ့ထက်မနည်းလိုက်လံဖျော်ဖြေနေတဲ့အထဲမှာတာရုပါဗျာဆိုတဲ့တကြံအဖွဲ့ကသူတို့ရဲ့ပြည်လုံးနေနဲ့ပတ်သက်လို့ဟာသာတိဥဆောင်လူရှင်တော်မောင်မြတ်တာပြောတာက
ဟုတ်ပါဗျာပြည်သူလွတ်တော်ပါဗျာကိုတော်တော်တို့ကသူတို့ကြီးဝေးလို့တော်ဗျာအဲ့ပါတောင်းဆိုတာတွေကဗျားတယ်ဗျာတောင်းတာပါဗျာလဲဆိုတော့လွတ်တော်ကြီးမှာတင်ပြရတာရည်ချင်းစရာတက်လျာလက်တွေဖေခိုးတောင်းတာစီပင်မှာဩရည်ရတာရည်ရတာအကြံကြတော့အကုန်လိုက်ပြောပါဟဲ့အစဲခံရတော့ပဲဟဲ့အစဲခံရတော့ပဲအဲ့လိုလေးတွေပေါ့အဲ့တော့ဒီမိုကရေစီအတွက်လူရအသက်ပေးသွားကြတယ်ကလေးတွေအကြောင်းကြောင်းသားတွေတန်းရှင်လူပြည်သူတွေသက်ပေးသွားကြတယ်အဲ့ဒီသက်ပေးသွားကြတဲ့ဝိညာဉ်တွေကလွတ်တော်ရဲ့ရောက်တယ်လွတ်တော်ထိုင်လို့အောင်ရှိအဲ့ဒီခါတခါအသိသားတွေထပ်ထပြီးဗတ်တက်ရတယ်အဲ့ဒီဝိညာဉ်တွေထပ်ထချောက်လို့သူတို့ဗတ်တက်ရတယ်အဲ့လိုရည်စရာလေးပေါ့
ဒါပေမဲ့လည်းရန်ကုန်တကြံမှာပြက်တဲ့တန်ကြက်တွေဟာလောင်ပြောင်တန်ကြက်ထိုးစရာအချက်လက်နဲလာနေတယ်လို့တန်ကြက်တွေကိုလေ့လာဆောင်ကြည့်နေတဲ့ကိုတိဟသွေးကပြောပါတယ်
ကျတနာပါလဲဆိုတော့ဗျအစိုးရအစ်စ်ဖြစ်လာတဲ့အပေါ်မှာအရင်လိုကျွန်တော်တို့ဥသိစိန်အစိုးရတို့ရှေ့အစိုးရတို့လိုတန်ကျက်ထိုးစရာထောက်စရာအခွက်ကတော့တော့စရာမရှိကြဘူးဗျအဲ့တော့က င်းတော့အသာပလာနေတာပေါ့နော်ဟိုပြင်ပတည်းကလည်းနေတော့နေတော့အခါကျတော့ဒီတန်ချက်တွေကအခုကလောလောဆယ်ရှိတယ်နှစ်ခုပဲ target ကလောလောဆယ်ကျွန်တော်တွေ့ရတာကအဓိကတော့အဲ့ဟိုငင်းငယ်ရေးကိစ္စရယ်တော့ခါဒီလွတ်တော်တွေမှာဒီတပ်မတော်လားစိတ်သားကြံခဲ့တဲ့ကိစ္စတွေပေါ့နော်အဲ့နှစ်ခုကိုပဲသူတို့တွေဟိုပဲပဲတဲ့တဲ့သူတို့ကပြောစရာရှိတော့ပေါ့အဲ့တော့အရင်တော့တော့အများကြီးပြောစရာမရှိတော့တဲ့အနေသားမျိုးတန်ချက်ထိုးစရာမရှိတော့တဲ့အနေသားတွေဖြစ်နေတယ်ဗျ
NLD အစိုးရနဲ့ပတ်သက်ပြီးလဲသူတို့အဖွဲ့အနေနဲ့ထောက်ပြတန်ချက်ထိုးခဲ့တယ်လို့လူရှင်တော်မောင်မြတ်တာကပြောပါတယ
်အာနာရတဲ့အစိုးရလို့ပြောရင်သုံးတဲ့အစိုးရကမှားနေတယ်ဗျလက်တန်းကိုစီညီညီညာညာနဲ့သက်တည်ပြခဲ့တဲ့အတွက်ကြောင့်မလို့ပြည်သူတင်မြောက်ထားတဲ့ပြည်သူကြေကျုံပြည်သူအစိုးရအဲကျွန်တော်တို့တန်ချက်ပါဗျာဘာပြောလဲဆိုလို့ရှိရင်နိုင်ငံတော်တစ်စိတ်ကိုအလေးပြုဖို့နိုင်ငံတော်တစ်စိတ်ရှိတယ်ဗျာမြန်မာနိုင်ငံစတဲ့နိုင်ငံတော်တစ်စိတ်ကမပြောလဲဘူးဒါပေမဲ့မြန်မာနိုင်ငံပါမြန်မာနိုင်ငံရဲ့အလံကြောင်းတာ၃ချောင်းရှိ၃ချောင်းစလုံးနိုင်ငံသူနိုင်ငံသားတွေအလေးပြုတယ်ဆိုရင်နိုင်ငံတော်တစ်စိတ်ကိုနိုင်ငံအကြီးအကဲများလည်းအလေးပြုပေးပါဆိုတဲ့ကြောင်းပြောချင်တယ်ဗျာဒါပဲ
တန်ကြာအဖွဲ့တွေကိုလူတွေစိတ်ဝင်စားမှုရှိပေမဲ့ဟိုအရင်အနှစ်30ကျော်ကတန်ကြာခစ်ကိုတော့မမီနိုင်သေးဘူးလို့ကိုတီဟာသွေးကမြင်ပါတယ
်တန်ကြာအဖွဲ့တွေကဓာတ်ဆောင်ကြပါတယ်ဒါပေမဲ့ကျွန်တော်တို့ဟိုတော့လိုမျိုးဒီမဆလာခစ်တစ်ခစ်လုံးဟလာရှိခဲ့တဲ့ဒီတန်ကြာတွေအဲ့လိုကာလာတော့မမီသေးဘူးဗျဒါပေမဲ့အခုကျတော့လည်းသူတို့တွေလှည့်ပြီးတော့တော့တော်ပြေကြတဲ့ခါလူတွေရဲ့စိတ်ဝင်စားမှုတော့ထိုက်လျောက်တော့ရှိပါတယ
်အရင်နှစ်တွေတဲ့လုံညုံရေးရောစည်းကမ်းမှာတင်းကျပ်ထားတဲ့ဒီနှစ်အတာသကြံအတွက်တာတုပါပြာသကြံအဖွဲ့ကနေသစုမုံကောင်တောင်းလိုက်တယ်လို့မောင်မြတ်တာကဆိုပါတယ
်မြမတနေငံလုံးသာမကတကပါလုံးပြစ်ခတ်မှုတွေငင်းငန်းပါစေမနာလိုမှုတွေကင်းဝေးကြပါစေစွစုစည်းစည်းတဲ့ကဘာကြီးကိုလှောက်အောင်ဆောင်ရွက်နိုင်သောကဘာသူကဘာသားများဖြစ်သလိုမြမနိုင်ငံကိုလှောက်အောင်မြမနိုင်ငံကိုကဘာလယ်မှာထေဝါအောင်ဆောင်ရွက်နိုင်သောပုဂ္ဂိုလ်အကြီးအကဲများစုပေါင်းမိကြပါစေညီညွတ်ကြပါစေအယောင်မခွဲပဲလူတစုတည်းဆိုတဲ့စိတ်နဲ့မြန်မာတဝန်းလုံးစိတ်ကိုစောင့်တည်ပြီးကိုင်းပြီးကောင်းကျိုးပြုနိုင်ကြပါစေလို့ဆုတောင်းကြပါလေဗျာ
ဒီနေ့တကြံမှာတက္ကသကျောင်းသားအဖွဲ့ကလည်းခူတောင်းမျိုးဆက်ဆိုတဲ့တန်ကြတ်အဖွဲ့အမည်နဲ့လိုက်လံဖျော်ဖြေနေပြီးအစိုးရကိုတယောတဲ့တန်ကြတ်တွေထိုးကြတယ်လို့သိရပါပါတယ်ခင်ဗျာ
အယတအစိုးရလက်ထက်ပထမဦးဆုံးချိန်ဖျော်ပြတင်ဆက်မယ်မြန်မာတကြံတန်ကြအကြောင်းကိုကိုညံဝဲအောင်စူးစီးတင်ပြခဲ့တာပါရှင်အခုတော့မြန်မာနိုင်ငံအတာတကြံကာလနဲ့အပူချိန်မြင့်မားမှုအကြောင်းကိုတင်ပြပေးပါမယ်ဆယ်စုနှစ်များစွာတွင်မြန်မာပြည်တဝန်းအပူချိန်ဟာစံချိန်တင်မြင့်တက်ခဲ့ပြီးမကွေးစကိုင်းနဲ့မန္တလေးတိုင်းဒေသကြီးတွေမှာတော့မဟာတကြံကာလအတွင်းမှာအပူချိန်အမြင့်ဆုံးဖြစ်နေပါတယ်အထူးသဖြင့်မြန်မာပြည်အလယ်ပိုင်းဒေသတွေမှာအပူချိန်မြင့်မားနေတာကြောင့်စကိုင်းတိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကကျန်းမာရေးအသိနဲ့ရှင်းပြီးရေကစားကြဖို့တိုက်တွန်းလိုက်ပါတယ်ဒီသတင်းပြေစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီနေ့ညရာဒီအပူချိန်စံချိန်တင်မြင့်တက်လာတဲ့ဒေသတွေကတော့မကွေးတိုင်းဒေသကြီးက6နဲ့တောင်တွင်းကြီးစကိုင်းတိုင်းဒေသကြီးကစကိုင်းမန္တလေးတိုင်းဒေသကြီးကရမဲသင်းနဲ့မိထီလာတို့ဖြစ်ပါတယ်ဒီလဆယ်နှစ်နှစ်တိုင်းထွာကျဲအရမကွေးတိုင်းဒေသကြီး6မြို့ဟာအပူချိန်46.2 ဒီဂရီစင်တီဂရိတ်135ဒီဂရီဖာရန်ဟိုက်ကျော်နဲ့32နှစ်အတွင်းအမြင့်ဆုံးစကိုင်းတိုင်းဒေသကြီးစကိုင်းမြို့ကတော့ 43.8 ဒီဂရီစင်တီဂရိတ်137ဒီဂရီဖာရန်ဟိုက်နဲ့52နှစ်အတွင်းမှာအမြင့်ဆုံးနဲ့မန္တလေးတိုင်းဒေသကြီးကရမဲသင်းနဲ့မိထီလာဟာ 43.6 နဲ့ 43.5 ဒီဂရီစင်တီဂရိတ်110ဒီဂရီဖာရန်ဟိုက်ကျော်တွေနဲ့250အတွင်းမှာအမြင့်ဆုံးအထိမြင့်တက်ခဲ့တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်မြမပြည်အဝမ်းမှာဒီလိုအပူချိန်တွေစံချိန်ကျိုးအောင်မြင့်တက်နေတာကြောင့်စကိုင်းတိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကကြကြံကာလရေကစားရာမှာတတိထားကြဖို့အတွက်အခုလိုတိုက်တွန်းပါတယ
်ဒီကြံကာလမှာကိုဆိုင်ရဒေသရဲ့အပူချိန်ပေါ်မှာမူတည်ပြီးတော့ကစားချိန်ကိုနေ့ကနေ့ကမကစားဘဲနောက်ပြီးမှညနေကျောင်းနဲ့မနေ့တော့ကစားကြဖို့ရေကစားချိန်လေးကိုစောစီးစေကစားပြီးတော့ညနေလည်းနေ့နေ့လေးအိမ်မှာကစားကြဖို့အပူချိန်ရောတဲ့နေရာရှိပဲတင်းများစေညာတဲ့နေရာကျတော့ချော့ကြပါလို့ဒါလည်းလူထွက်ကြမှာကြီးဘူးကွာတိုက်ပြရနောက်နာကထူတော်မှာဖြစ်တဲ့အတွက်ရဲဒီမန်ချက်တီဘလောက်ပဲကောင်းမှန်ပါတယ်ပဲလို့ရှိလို့ရှိရင်မချမ်းမရင်မရဘူးကွာဟုတ်ကလားတော့ပြီးတော့သူမြမယူရရင်ကြီးမှုစင်လာကြီးမရာကြီးကိုတုပ်ပြက်မှုတွေမှုဖက်နဲ့ဒီမြို့ရစင်လာထိမ့်သိမ့်ပြီးတော့ကျော်တော်ရှူရင်အလားခိုင်ရနေမှုဒီပါနဲ့ဟိုအပေါ်တိုက်ခိုက်တိုက်ခိုက်မှုတွေဖြစ်နေဘွာဆလာမ်ကျေးဇူးနိုင်ကြပါစေလို့နော်
မြန်မာပြည်မှာအပူဆုံးလို့ပြောရမယ်မကွေးတိုင်းဒေသကြီး6မြို့မှာတော့တကြံကာလရေကစားရံနဲ့ပတ်သက်ပြီးတရားကျမ်းမာရေးသတိပေးချက်ထုတ်ပြန်တာမရှိပါဘူး6မြို့ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးစိုးဝင်းကတော့ကျမ်းမာရေးသတိပေးချက်ထုတ်ပြန်တင်ကြောင်းအခုလိုပြောပါတယ
်အခုလုံးလုံးစေတော့အဲ့လိုကျွန်တော်ထုတ်တာမတွေ့သေးဘူးဗျကျွန်တော်တို့အဲ့ဒါတောင်ကြံပြုဖို့အတွက်မနေ့တုန်းကကျွန်တော်တို့လက်ခဲဝိုင်းမှာပြောသေးတယ်ဒီမနေ့ပိုင်းကိုရှေ့တိုးတယ်ပြီးတော့ကြတော့ညနေပိုင်းလေးကိုနည်းနည်းလေးနောက်ဆုတ်ဖို့အတွက်ကျွန်တော်အဲ့ဒါလေးတော့အစီအစဉ်သူတို့ပြောမိသေးတယ်မလုပ်တော့မလုပ်ရသေးဘူးတသက်ဒီဒီကြားထုတ်ပြန်ချက်တော့မထုတ်ရသေးဘူးကျွန်တော်တို့ထွေရုပ်ကိုဖွဲ့တယ်ဒီနေ့ညနေကိုကျွန်တော်တို့သူတို့စုံတဲ့ချိန်လေးမှာကျွန်တော်အဲ့ဒါကိုသူတို့ကိုကြံပြလိုက်ပါအောင်မယ်ဒါကလို့မဆိုဖြစ်တဲ့နေပြီခုကနေ့ဆိုရင်ဒါအပူနေရလေ
မကွေးတိုင်းဒေသကြီးရဲ့မြို့တော်မကွေးမြို့မှာတော့ AB လာစမ်းပိုင်းကအပူချိန်မြင့်တက်တာနဲ့ပတ်သက်ပြီးသတိပေးချက်ထုတ်ပြန်ထားတာရှိပေမဲ့ကြေပြန့်တဲ့ပညာပေးမှုတွေအားနည်းနေတယ်လို့ရှုမြင်ကြောင်းမြို့ကန်တဦးဖြစ်တဲ့ကိုအောင်သူငင်းကပြောပါတယ
်။အခု April လမစမ်းခင်တော့အပူချိန်နဲ့ပတ်သက်လို့စီပင်ကနေပြီးသတိပေးဆိုင်ပုတ်လေးတို့ဒီမြို့လေကောင်ကမိဘဝင်လမ်းဆောင်မှာရှိတဲ့အန်လီဒီပုတ်ပတ်နေပညာပေးတာလို့တော့လုပ်တယ်ဗျ။ဒီအပူချိန်ကြောင့်တကြံမှာအခုဆင်ငင်ကြဖို့ဆိုတာမျိုးတော့အထူးတလည်းပညာလာမျိုးမရှိဘူးဗျ။တို့ရရကောင်းတာတော့တနိုင်ငံလုံးရဲ့အပူဆုံးသုံးကမကွေးတိုင်းနဲ့ကဆောက်နဲ့တလီနဲ့သုံးပေါ့အဲ့ဒီသုံးမှာဆိုပြီးခဲ့တဲ့အပတ်က46ထိတက်သွားတယ်ဆိုတော့ပြီးခဲ့တဲ့ကျွန်တော်တို့6ခွန်လောက်တောင်းလာကြုံဘူးတဲ့အပူကြောင့်လေရှော့ဖြစ်တာမျိုးတွေအဲ့တော့ကျွန်တော်မကွေးစေးရုံမှာတော်တော်ကိုပဲဟွာပေါ့အပူရှော့ဖြစ်တဲ့ဟာမျိုးတွေကြားခဲ့ရတာပေါ့နော်အဲ့လိုမျိုးအတွက်တော့ဒါဆက်ကျေပြန့်တဲ့ပညာပေးမှုမျိုးတွေတော့နည်းနည်းအားနည်းနေတယ်လို့မြင်နေကြကျွန်တော်တို့
မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်ကလူမှုကူညီရေးအသင်းကဦးမင်းကျော်ကလည်းမန္တလေးမြို့မှာတကြံလေပတ်သူတွေဟာပုံမှန်အတိုင်းရှိနေပြီးအကျိုးနှေးကတော့ခက်ရန်ဖြစ်ပွားတာနဲ့ရင်မတော်တဆထိခိုက်မှုတွေကြောင့်လူတရာကျော်ဆေးရုံရောက်ခဲ့ကြောင်းပြောပါတယ်
။ခုတော့တော့ကိုဒီဒီစနေကလေးရှိရတာဒီမှာပေါ့။မန္တလေးကိုဒေသကျော်မှာဒီကခြံနေပါဘူး။လဲလဲလူတွေလဲနေရတာမနေ့ကကြိုက်ပွဲပြီးကြတာဒီခုနှစ်ဆယ်လောက်ဆေးရုံရောက်တယ်ပေါ့နော်။ဒီက20နဲ့ရှိအောင်ပေါ့နော်ဆေးရုံရောက်တာ။ဒီကနေ့ကျရတာကြိုက်ကြက်ကြပူရပါတော့အားကြောက်တာကျွန်တော်အားလည်းစံမြေကိုကြားတိုက
်ဒီကနေ့မှာတော့မန္တလေးမြို့အတွင်းမှာရဲတပ်ဖွဲ့ကတရုတ်ပြတ်ဝစားစီရင်တာတွေကိုတားဆီးတာတွေရှိတယ်လို့ဒုတ်ဓားလေးနဲ့ကင်ဆောင်သူတွေကိုလည်းရှာဖွေစစ်ဆေးတာတွေရှိနေကြောင်းပြောပါတယ်မြန်မာပြည်အနှံ့ကမြို့ကြီးတွေမှာတော့ဒီနှစ်တကြံပွဲတော်ကိုပုံမှန်နှစ်တွေအတိုင်းစီစီကာကာကျင်းပနေကြပေမဲ့တချို့မြို့တွေမှာတော့အစိုးရသိရဲ့မူဝါဒအပြောင်းလဲကြောင့်ရေကစားမန်းတက်တွေရော့ကျသွားတာရှိနေပါတယ
်တကြံကာလအပူချိန်မြင့်မားမှုအကြောင်းကိုကိုမိုးစောတင်ပြခဲ့တာပါရှင်အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်
မလ၁၆ရက်စနေနေ့ဟာမြမယူရမဟာတကြံအတက်နေ့ဖြစ်ပါတယ်။မြမနိုင်ငံမှာဆူရအဖွဲ့တည်ပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့မဟာတကြံပွဲတော်မှာကျွန်တော်တို့သောတာရှင်တွေအနေနဲ့အရင်နှစ်တွေနဲ့မတူတဲ့အတွေ့အကြုံတွေများရှိခဲ့တယ်ဆိုရင်အခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစည်းအဝေးမှာအတွေ့အကြုံဖလှယ်ကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9-4 အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။စနေနေ့ညတိုက်ရိုက်လေလံဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှိနေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA American အသံရဲ့တိုက်ရိုက်လေလံအစည်းအဝေးကိုအင်္ဂါနဲ့စနေညပိုင်းအစည်းအဝေးမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့တပတ်အတွင်းအားကစားသတင်းကိုနားဆင်ရပါမယ်။ American က Master Open ဂေါက်တီပြိုင်ပွဲအပြင်ဖိလစ်ပိုင်လက်ဝဲအကျော်မော်မန်နီဖက်ကီယိုဟာသူ့ရဲ့လက်ဝဲသမားနောက်ဆုံးပွဲမှာအနိုင်နဲ့ပိုင်သွားတာ UEFA ဥရောပဘောလုံးအဖွဲ့ချုပ်ကိုဆွစ်ဇာလန်ရဲတွေဘာကြောင့်ဝင်စီးနှင်းရှာဖွေခဲ့တဲ့ဆိုတာနဲ့ပရီးမီးယားလိဘက်ကနီးပြတွေရဲ့တုတ်ပြန်သံတွေကိုအခုတစ်ပတ်အားကစားကဏ္ဍမှာနားဆင်ရပါမယ်။ကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင
်။ဘယ်ကံပြည်တော်စုဂျော်ဂျီယာပြည်နယ်အဂတ်စတာမှာကစားတဲ့ The Masters Open ကောက်တီပြိုင်ပွဲမှာတော့အင်္ဂလန်ကဒန်နီဝဲလ်ကသတ်မှတ်ရိုက်ချက်ထက်5ချက်ရှော့ရိုက်ပြီးတော့စုစုပေါင်း283ချက်နဲ့ပိုဆွဲသွားပါတယ်။စနေနေ့က3ရက်မြောက်တဲ့အထီးရှိကနေဦးဆောင်နေတဲ့အမေရိကန်နိုင်ငံသား Jordan Spieth ဟာနောက်ဆုံးနေ့ဒုတိယ6ချင်းစရိုက်တဲ့အချိန်မှာ3ချင်းဇက်တိုက်အမားတွေများခဲ့တာကြောင့်နောက်ဆုံးမှာ Danny Willett က3ချက်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပါ
။ Yeah, just great week. We said we had to do something pretty special today and you know,
ဒီတစ်ပတ်ကတော့တကယ်ကိုကောင်းပါတယ်။
ဒီနေ့ကအရန်ကိုထူးကြတဲ့နေ့ပါသိတာရာကတော့ဒီနေ့68ချက်ပဲရိုက်ထားတာဆိုတော့ဒီလောက်နဲ့နိုင်မယ်မနိုင်ဘူးဆိုတာကျွန်တော်အနေနဲ့သိမသေးကြပါဘူးဒါပေမဲ့နောက်ပိုင်းမှာ3ချက်အတာနဲ့နိုင်ရတာဆိုတော့တော်တော်လေးကိုထူးကြပါတယ
် Anyone ဟာ1996ခုနှစ်က Nick Faldo နောက်ပိုင်းအင်္ဂလိပ်လူမျိုးတွေတဲ့က Buster Suplaw ကိုပထမဆုံးပြန်ရတဲ့သူလည်းဖြစ်ပါတယ်ဒီနေ့မှာအင်္ဂလန်က Lee Westwood နဲ့ American က Jordan Spieth တို့က186ချက်နဲ့ပူးတွဲဒုတိယရသွားပြီးတော့ Paul Casey, JB Holmes နဲ့Dustin Johnson တို့ကပူးတွဲသဒ္ဒုထရကြပါတယ်ခင်ဗျာ American နိုင်ငံ Las Vegas မှာ April 9ရက်နေ့ကထိုးသတ်ခဲ့တဲ့ကမ္ဘာ Welterweight လက်ဝဲပွဲမှာတော့ Philippines ကနာမည်ကြီး Manny Pacquiao က Timothy Bradley ကိုအမှတ်နဲ့အနိုင်ရသွားပါတယ်ပွဲစမှာ Bradley ကအနည်းငယ်သာသလိုရှိခဲ့ပေမဲ့နောက်ပိုင်းမှာတဖြည်းဖြည်း Pacquiao ကအရှိန်ရလာပြီးတော့ခုနှစ်ချီနဲ့ကိုးချီတွေမှာ Bradley ကိုကျန်းပေါ်ကိုလဲတဲ့အထိကိုထိုးနိုင်ခဲ့ပါတယ်ဝဲပြီးမှာတော့ဒိုင်း3ယောက်စလုံးကပက်ကယောကို116မှတ်130နဲ့အနိုင်ပေးခဲ့တာပါဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ပက်ကယောပြောတာကတော့
I did adjustment more aggressive and but
ဒီပြောပိုင်းတော့ပြင်ခဲ့ပါတယ်သူ့ကိုရဲရဲတင်းတင်းဖိထိုးဖို့လုပ်ခဲ့တယ်ဒါပေမဲ့တတိတော်ထားရမှာပေါ့သူထိုးတဲ့အခါကောက်ွယ်နိုင်မှုအတွက်ပြင်ပြီးအဲ့ဒါကိုပြန်ပြီးထိုးဖို့ပြင်ဆင်ခဲ့တာပါသူ့ကိုကိုးကြည့်မှာအလဲထိုးကန်နေလေးရှိခဲ့ပါတယ်နောက်ဆုံး12ကြည့်မှာလည်းသူ့ကိုအပိုင်ထိုးနိုင်ခဲ့ပါတယ်ကလေးတော့အချိန်1မိနစ်လောက်ထပ်ရမယ်ဆိုရင်တော့သူ့ကိုကျွန်တော်အလဲထိုးနိုင်ပါတော့
ဒါဟာသူ့ရဲ့လက်ဝဲသမားဘွားမှာနောက်ဆုံးထိုးတဲ့ပွဲလဲဖြစ်တာကြောင့်လက်ဝဲသမားဘွားကိုအနိုင်နဲ့ပွဲသိမ်းနိုင်ခဲ့တယ်လို့ဆိုရမှာပါလက်ဝဲသမားဘွားကနားပြီးတဲ့နောက်မှာတော့သူဟာမိသားစုကိုအချိန်ပေးပြီးတော့နိုင်ငံရေးလောကအထဲကိုဝင်ဖို့ပြင်ဆင်နေပါတယ်ခင်ဗျာဒီကုန်ပြပြိုင်ပွဲပကိုကြည့်မယ်ဆိုရင်တော့မြောက်ကိုရီးယားနိုင်ငံမှာဧပြီလ10ရက်နေ့ကကျင်းပခဲ့တဲ့ပျုံယမ်းနိုင်ငံတကာမာရသွန်ပြိုင်ပွဲကိုပြိုင်ပွဲဝင်အပြေးသမားပေါင်း1600ကျော်ဝင်ပြိုင်ခဲ့ကြပါတယ်။လက်ရှိကျင်းပတဲ့ဒီမာရသွန်ကိုမြောက်ကိုရီးယားနိုင်ငံသားတွေပြင်နိုင်ငံသားတွေလည်းဝင်ပြိုင်ခဲ့တာဖြစ်ပြီးတော့မြောက်ကိုရီးယားနိုင်ငံသားပတ်ချိုးကအနိုင်ရသွားပါတယ်။ဒီမှာအနိုင်ရသွားတာနဲ့ပတ်သက်ပြီးသူပြောတာကတော့
ကျွန်တော်ပေါ်မှာထားတဲ့မျောလင်းချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်အိုလံပစ်ပြိုင်ပွဲမှာလည်းဒီပွဲမှာအနိုင်ရသလိုစိတ်ဓာတ်မျိုးနဲ့ဝင်ပြိုင်သွားမှာပါ
။မျိုးသမီးတွေဘက်မှာတော့မြောက်ကိုရီးယားနိုင်ငံသူကင်ဂျီဟန်ကအနိုင်ရသွားပြီးတော့အပျော်ရန်အပြေးသမားတွေတဲမှာတော့ဩစတြေးလျနိုင်ငံကဆရာဝန်သောမတ်စ်ဒူဘာကနိုင်သွားပါတယ်။အရင်နှစ်တွေကတော့နိုင်ငံကကကြီးစားပြေးတဲ့သူတွေပုံများခဲ့ပေမဲ့အခုနှစ်မှာတော့အပျော်ရန်အပြေးသမားတွေပုံများပြီးတော့1000လောက်ကိုရှိခဲ့ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့ဆွစ်ဇာလန်ရဲတပ်ဖွဲ့ဟာနီယောမှာရှိတဲ့ဥရောပဘောလုံးအဖွဲ့ချုပ် UEFA ကိုပြီးခဲ့တဲ့ပတ်ဝန်းကျင်ကဝင်ရောက်စီးနင်းပြီးတော့စာရွက်စာတမ်းတွေကိုရှာဖွေစစ်ဆေးခဲ့ပါတယ်။လက်ရှိ FIFA ဥက္ကဋ္ဌ Gianni Infantino UEFA တွင်းမှူးချုပ်ဘွားတော်ကချုပ်ခဲ့တဲ့စာချုပ်တွေဝင်စစ်ခဲ့တာလို့သိရပါတယ်။ The Panama Papers လို့ခေါ်တဲ့ပနားမဥပဒေစိုးစောင်လုပ်ငန်းကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကကမ္ဘာကျော်ပုဂ္ဂိုလ်တွေနာမည်ကြီးကုမ္ပဏီတွေနဲ့ငွေကြေးဆိုင်ရာလုပ်ငန်းတွေရဲ့အချက်လက်တွေပေါက်ကြားခဲ့ပြီးတဲ့နောက်မှာအခုလိုဝင်ရောက်စစ်ဆေးတာတွေဖြစ်လာခဲ့တာပါ။ဥရောပဘောလုံးပွဲတွေဘက်မှာတော့အင်္ဂလန်ပရီးမီယာလိဂ်မှာမပေးစရာတိတ်ကလက်စတာကဆန်ဒါလန်ကို2ဂိုးမရှိတော့တန်မမန်ယူကို3ဂိုးမရှိဝက်ဆမ်ယူနိုက်တက်နဲ့အာစနယ်တို့3ဂိုးစီတည်ကြသွားတာကြောင့်လက်စတာသွင်းချန်ပီယံဖြစ်ဖို့ပိုနီးလာပြီးတော့အာစနယ်ကတော့ချန်ပီယံဖြစ်ဖို့အတော်ခက်သွားပြီလို့ဆိုရမှာဖြစ်ပါတယ်။ဒီတစ်ပတ်ဆန်ဒါလန်ကိုနိုင်လိုက်တာနဲ့ပတ်သက်ပြီးတော့လက်စတာစီးတီးနီးပြကလော်ဒီယိုရီနီယာရီကတော့
ဟာ difficult to tell what I feel inside.
ကျွန်တော်စိတ်ထဲမှာဘလို့ဖြစ်နေလဲဆိုတာပြောဖို့ခက်ပါတယ်ဒီလိုခက်ခဲတဲ့ပွဲကနေသုံးမှတ်ရတာကိုကျွန်တော်ပျော်ပါတယ်ဒီချိန်မှာစန်ဒါလန်နဲ့ကစားရတာခက်မယ်ဆိုတာကျွန်တော်တို့သိပါတယ်ဘာဖြစ်လို့လဲဆိုတော့နောက်ဆုံး၅ပွဲမှာသူတို့အရန်ကောင်းခဲ့ပါတယ
်ဆိုတော့တော်တော်ရှင်တွေကရောပရီးမီယာလိဂ်ယာဒီကုံပန်းဝင်မှာဘယ်အသင်းဘိုးဆွဲမယ်လို့ထင်ပါသလဲမန်ယူနီပြဟောင်းကြီးဖာဂူဆန်ကတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပဲလက်စတာဘိုးဆွဲမယ်လို့ပြောလိုက်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အညာချင်ပါရှင် VOA မြန်မာပိုင်းရည9နိုင်ကနေ10နိုင်ထိထုတ်လွှင့်တဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဂူဒူရီယာပိုင်းနာရွေးအစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန်သာရဲ့မြန်မာအရေးသုံးသပ်ချက်အပြင်မြန်မာတခွင်အစီအစဉ်မှာတော့
ကြံဟာစီးပွားပြပေါ်ကလာမဟုတ်တော့ပဲရေကြီးမှုအလိုက်ငဲပဲအသီးသီးကိုကျေကျေပြန့်ပြန့်ပြန့်နဲ့သွားနေချင်ပါပြန့်နဲ့ဈေးချင်တာမှာ
ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိမ့်မှာပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းစီစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့သမရယုံရဲ့ပြောရေးဆိုခွင့်ရှိသူဖြစ်အရင်သမရဦးသိန်းစင်ရဲ့ပြောခွင့်ရသူကိုခန့်အပ်တဲ့ကိစ္စသတင်းစာတွေရဲ့ပြောင်းလဲမှုနှုန်းပေါ်ပြည်သူတွေရဲ့ဝေဖန်တဲ့နဲ့အကျဉ်းဆောင်တွေထက်ကအကြောင်းသားတွေလွှတ်မြောက်လာပြီးနောက်ဆက်တွဲအငင်းပွားမှုတွေအကြောင်းကိုနားဆင်ရမှာပါမအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်အစိုးရရဲ့တမရယုံဝန်ကြီးဌာနပြောရေးဆိုခွင့်ပုဂ္ဂိုလ်အနေနဲ့အရင်တမရဟောင်းဦးသိန်းစင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်တာဝန်ထမ်းခဲ့မှုတဲ့ဦးစော်ထီးကိုခန့်အပ်ခဲ့တဲ့သတင်းဟာလူများဒီတစ်ပတ်အစပိုင်းမှာစိတ်ဝင်စားဖြစ်ခဲ့ကြပါတယ်။တမရယုံရဲ့ဒုတိယညွှန်ချုပ်တဦးဖြစ်ပြီးမှုစော်လို့လူတီများတဲ့ဦးစော်ထီးနဲ့ပတ်သက်လို့ဗဝေမကျသူများရှိသလိုဒီပလိုမစီသဘောအရသူ့ကိုခန့်ထားလိုက်တာဟာကောင်းတယ်လို့ဆိုကြသူတွေလည်းရှိပါတယ်။အရင်တမရဦးသိန်းစင်အစိုးရနဲ့ပတ်သက်တဲ့ဝေဖန်မှုတွေရှိလာရင်ဆက်ဆက်ထိမခံတုံ့ပြန်ရေးသားလေးရှိတဲ့အတွက်လူမှုကွန်ရက် Facebook ပေါ်မှာလည်းနာမည်ကြော်ကြားသူဖြစ်ပါတယ်။အရင်ရခိုင်ပြည်နယ်ဘက်မှာဖြစ်ခဲ့တဲ့ပြည်ပခအရေးခင်းမှာမတင်တဲ့တဲ့ပုံတွေကိုလူမှုကွန်ရက်ပေါ်မှာမျှဝေခဲ့ဘူးတာကြောင့်သူ့ပေါ်စိုးရိမ်မှုတွေရှိနေတာဟာမဆန်းဘူးလို့မီဒီယာသမားတွေကပြောကြပါတယ်။နောက်ဆက်တွဲတဲ့ရင်ကတော့ပညာရေးစနစ်ကိုတပိတ်မှောက်ခဲ့တဲ့ကျောင်းသားတွေကိုအမှုကင်းလွတ်ခွင့်ပေးပြီးတချို့ကိုပြန်လွတ်ပေးခဲ့တဲ့တဲ့ရင်ကအခုတစ်ပတ်ထဲမှာအုံအုံကြွကြွဖြစ်ခဲ့ပါတယ်။လက်ရှိတရားရုံးမှာရင်ဆိုင်နေရဆဲဖြစ်ပြီးမပြီးပြတ်သေးတဲ့အမှုတွေကြောင့်ကြံနေတဲ့လူတချို့ကတော့တကြံပြီးရုံးဖွင့်ရမှာပြန်ပြီးတော့လွတ်လာနိုင်ဖို့ရှိနေပါတယ်။ဒီလိုကျောင်းသားပညာရေးစနစ်တောင်းဆိုမှုကြောင့်အကျဉ်းကျနေတဲ့ကျောင်းသားတချို့ပြန်လွတ်ခဲ့ပေမဲ့သတင်းသမားတချို့အပါအဝင်တော်တော်များများကတော့အခုချိန်ထိထောင်ထဲမှာကျန်းနေပါသေးတယ်။လျှို့ဝှက်ဓာတုဆက်ယုံအကြောင်းရေးသားမှုနဲ့ထောင်ထံကြခံနေရတဲ့ Unity သတင်းသမားတွေနဲ့ပတ်သက်လို့ကတော့အကုန်မျှော်လင့်ထားကြပေမဲ့လာမယ့်နှစ်စန်းတရက်နေ့မှာတော့လူငင်းချမ်းသာမှုမှာပါမယ်လို့မျှော်လင့်နေတဲ့အကြောင်း Unity မိသားစုဝင်တဦးဖြစ်တဲ့မတ်လွန်လွန်မြင့်ကပြောပါတယ
်။ဒီတမနာလူငင်းချမ်းသာဆိုသိကြတဲ့ဟောကလည်းတမနာဟောတော့လည်းပြောတယ်လူငင်းချမ်းသာဆိုတေးတယ်တင်းတယ်လို့လည်းသူတို့ပြောခဲ့အဲဒီစင်ညာချက်ထက်မှာပါတယ်။အဲတိုးပြီးတော့ဒါပေမဲ့နောက်ပိုင်းမှာကျတော့ဒါသူတို့အဲ့ဟာကိုဆက်ဆက်ပြီးတော့ဟိုတန်းတဲ့အကျဉ်းသားတွေလူစုတစ်ခုရကြတယ်သူတို့ပြီးတော့ဒီ Unity ကိုပေါ့ကသူတို့ပေါင်းထဲမှာချမ်းသာတာလည်းအဲ့တော့အဲ့ဟုတ်တယ်အခုလည်းပြောတယ်လို့တိနိုင်ရင်ဖြစ်နေတယ်သူတို့အဲ့ဒါဒါကအဲ့လိုတိနိုင်ရင်ဖြစ်ပြတာကမဟုတ်ဘူးလို့အမဆန်ဖြစ်အဲ့ကျွန်မသင်တယ်ပေါ့နော်အဲ့လိုလည်းသူချင်းချင်းလာကိုပြလိုက်တော့သူချိန်ကနေနဲ့ပြောရရင်လူသားချင်းစာနာဖြစ်တယ်လူသားချင်းစာနာမှုပြီးပြီးတအားလိုအပ်ဟိုဒီလူတွေသင်တို့တော့ဖြစ်ပေးပြီးတယ်ပေါ်တော့ဒီကျွန်မလည်းပြောတယ်လားတော့ဖြစ်ပေးပြီးအပြစ်လို့သူကတော့ခံရတယ်အဲ့မဲ့ကျွန်တော်အနေနဲ့ဒါအပြစ်မဟုတ်ဘူးသူတို့ဘက်ကလည်းရက်သေးပြောမှာပြည့်ခဲ့ပြည့်ခဲ့သားခဲ့တာဆိုအဲ့ဒီပေါ်မှာဒီဟာကြီးကိုလွတ်မဲ့သူလွတ်ပေးတဲ့ကျန်တော့လွတ်တော့ပေးပေးခြင်းနဲ့ဒီတိကျတော့အယောရောပဲအဲ့တော့သူတို့ဒီနေ့ပြောတယ်27ရက်နေ့တော့ the voice မှာဖတ်ရတယ်အဲ့လိုမျိုးပြောတယ်ဆက်လွတ်လာမလားလို့တစ်ခါကဟိုညနေနဲ့စိတ်နေတော့နည်းနည်းဟိုပြောရတော့ဟာလားပေါ့တစ်ခါကကြတော့လည်းအဲ့လိုမျိုးဆက်ပြီးတော့ကတော့တန့်ွက်ကတော့တန့်ွက်နေဥပမာနာတဲ့တဲ့ကျောင်းသားတွေကတော့ဘာဖြစ်လို့အဲ့လိုမျိုးဖြစ်ကြလဲလွတ်ပေးမယ်ဆိုရင်အကုန်လုံးဖြစ်ကြရတယ်ဘာဖြစ်လို့အဲ့လိုမျိုးဆန်းထားတာဆန်းထားရဆိုတော့မှတစ်ချိန်တည်းပုံတစ်ချိန်သုံးတဲ့အချိန်လေးဖြစ်နေပြီ
နောက်ထပ်တင်ပြချင်တာကတော့အခုတလောအစိုးရသတင်းစာတွေရဲ့အပြောင်းလဲဟာအရင်တစ်ဘက်ကထက်ပိုးပြီးတော့တိတာခြားနားစွာပြောင်းလဲလာခဲ့ပါတယ်အဲ့ဒီလိုပြောင်းလဲလာတာဟာဘလို့အခြေအနေရှိပါသလဲ သတင်းစာဆရာတူဖြစ်တဲ့ဆရာဦးတီဟာစောကအခုလိုသူ့ရဲ့အမြင်ကိုပြောပါတယ
်။ဟုတ်အဲ့ဒါမှာတကယ်ပဲအခုကလူတွေကထင်တယ်ဒီအဆိုရတဲ့တက်လာပြီးတော့ဆဲရမှာသတင်းစာတွေကပုံစံပြောင်းလာအသင်ပြောင်းလာသဘောကျလို့ပြောကြတယ်ပါတော့အဲ့ဒါတွေကသဘောကျပါတယ်သူလုံးစံကလုံးတာဒါပေမဲ့တကယ်ကဒီလိုမျိုးသတင်းစာတွေကအကုန်လုံးstrong independent media သတင်းစာပါအသာနဲ့လုံငန်းမဲ့ဖြစ်ဖြစ်သတင်းစာပဲဖြစ်ဖြစ်တခြားနည်းနဲ့လုပ်တဲ့ media ပဲဖြစ်ဖြစ် online တွေပါ strong independent media ထောင်းကမှာအားလုံးလို့ဒီအားလုံးဆိုတန်တီဗီသားကောအစိုးရကောလိုချင်တဲ့ဇုတ်တမှလည်းဖြစ်မှာအဲ့လိုမျိုးဥရိယမဟုတ်ဘဲနဲ့ဟွန်နာလေးပြောင်းဒီနာလေးပြောင်းဆိုတော့လူရင်းကိုမရောက်တော့အတမန်ပြောင်းအပေါ်ရန်ပြောင်းအောင်ဖြစ်နေတယ်တကယ် strong independent media ဖြစ်မယ်အဲ့ဒါလည်း motion တွေ plan မှုတွေမရှိတဲ့ without monopoly ကောလွယ်လွယ်ပြောတော့ strongindependent media without monopoly အဲ့အောင်ကိုဖြစ်အောင်အစိုးရနဲ့ပြည်သားတွေကတောင်းဆိုလို့ကြာကတ်လဲလို့ပြီး policy ကို direction ပြောင်းပေးတယ်အဲ့ဒါဆိုကျွန်တော်လည်းအကုန်ပြောင်းသွားလိုက
်နောက်ဆုံးအနေနဲ့တင်ပြချင်တာကတော့အခုသတင်းပတ်မှာဒကြံကြပြီဖြစ်တာကြောင့်ဒကြံနဲ့ပတ်သက်တဲ့သတင်းပုံရိပ်တွေကိုလူမှုကွန်ရက်နဲ့တခြားမီဒီယာတွေပေါ်မှာမြင်တွေ့နေရပြီးဒကြံကျေးဇူးမနက်တွေပိတ်ခန်းတဲ့ကိစ္စအပေါ်ဝေဖန်မှုတချို့တွေ့နေရတယ်လို့ပညာရေးစနစ်ကြောင့်ဆန္ဒပြခဲ့ကြတဲ့အတွက်အဖမ်းခံခဲ့ရတဲ့ထင်ရှားတဲ့ကျောင်းသားခေါင်းဆောင်တချို့လွတ်လာပြီးမှတော့တပိတ်ကိုမလှန်သေးဘူးလို့ပြောလိုက်တဲ့အတွက်မကြေမနက်ဖြစ်ကြပြီးတော့လူမှုကွန်ရက်ပေါ်မှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောဆိုအငင်းပွားနေကြတာကိုတွေ့နေရဆဲဖြစ်တဲ့ကြောင်းတင်ပြရင်းညှိကုံးချုပ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုဆက်လက်ပြီးတော့ဥကြောစင်သားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့ပြဿနာမျိုးစုံဒီမြင့်ဆုံးဆိုပြီးဆွေးနွေးထားတာပါ။ကျောက်တို့ဘက်ကပြန်လည်ဆက်တင်ဖို့နှစ်ကြောင်းပေးနေတဲ့မြင့်ဆုံရေကာတာစီမံကိန်းကကနဦးကျိုးဖြစ်ထွန်းတဲ့သူတွေဟာပြည်သူလူထုမဟုတ်ဘူး။ဒေသခံပြည်သူတွေစီကိုလည်းထိုက်တဲ့ရော်ကြီးတွေမရောက်ရှိခဲ့ဘူးလို့အကြောင်းသိသူတွေကဆိုပါတယ်။ဒီစီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးဖြစ်လေဟန်နိုင်ငံတကာလော်ဘီတွေနဲ့တရုတ်တို့ဝါဒဖြန့်လာတဲ့အခါနားမယောင်မိကြဖို့ကိုလည်းကြွမ်းကျင်သူတွေကဆော်ဩထားပါဗျ။စစ်ထောက်လန်းရေးအရာရှိဟောင်းဦးအောင်လစ်ထို့သဘာဝပတ်ဝန်းကျင်အရေးတကြွလှုပ်ရှားသူဒေါက်တာဝင်းမျိုးသူတို့နဲ့ဦးကျော်စင်သားတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်။ NLD အစိုးရလက်ထက်အဓိကစင်ခေါ်နေတဲ့ပြဿနာထဲမှာမြေဆုံကိစ္စဟာထိတ်ဆုံးကပါမယ်လို့ထင်ပါတယ်။ဒါကြောင့်ဒီမြေဆုံစီမံကိန်းအပေါ်မှာတရုတ်ဘက်ကဘယ်လိုသဘောထားရှိသလဲဆိုတာကျွန်တော်တရုတ်နိုင်ငံသားဆက်ဆံရေးရာကျွမ်းကျင်တဲ့ပညာရှင်တယောက်ကိုပြီးခဲ့တဲ့အပတ်မှမေးပြီးတင်ဆက်ခဲ့ပါတယ်။ဒီကနေ့မှာတော့ဒီမြေဆုံစီမံကိန်းဟာဘယ်လိုပေါ်ပေါက်လာသလဲမြန်မာဘက်ကဆွေးဥသာယိုတိုင်းပြည်အကျိုးအတွက်လက်ခံခဲ့တာလားနိုင်ငံတကာမှာပြစ်ပယ်ခြင်းခံရတဲ့အချိန်မို့လို့အမတန်မန်ဆော့ပြီးတော့လိုက်လျောခဲ့ရသလားတရုတ်ကလက်လိမ်ချိုးပြီးခန့်ခဲ့လေသလားဆိုလိုက်ကျွန်တော်သိချင်ပါတယ်အဲဒါကျွန်တော်ဥအောင်လင်းထုတ်ကိုစပြီးတော့မေးချင်ပါတယ်မြေဆုံစီမံကိန်းစပြီးဖြစ်ခဲ့တာကိုလည်းအကြမ်းမြင့်ပြောပါအောင်ခင်ဗျာ
ထိုင်လုံတဲ့တရင်ရက်ကွယ်ရပါစေမြေဆုံနဲ့ပတ်သက်ပြီးစပေါ်လာတာကတော့2004ခုနှစ်ဒီအာဆီယံဆိုင်မဲ့တစ်ခုမှဖြစ်ပါလိမ့်မယ်ဘဒမူကြီးတန်းရွှေနဲ့အဲ့ဒီအချိန်ကတရုတ်သမ္မတပူကျင်တောင်းလို့ရှင်းဝေးပြင်ပမှာအလို့တော်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်တုန်းကဟိုသမ္မတလုပ်သွားတဲ့သူတင်းချိန်ကအတွင်းမှုဖြစ်ပါအဲ့ဒီအချိန်တုန်းကသမ္မတပူကျင်တောင်းရပြီးတော့မှဒီ AR မြင့်မှာပြေဆုံးချိန်ဆောက်ပြီးတော့မှဒီလက်ဆက်တအားတွေကိုတရုတ်ကလည်းဝယ်မယ်မမအောင်ငင်းနေပေါ့ပြန်ပြီးမယ်ဆိုရပြုံးနဲ့တရုတ်ခေါင်းဆောင်ကနေပြီးတော့မှကျွန်တော်တို့ဘီယုံမူကြီးတရှိကိုကန်းကန်းခဲ့တာရှိတယ်လို့ကျွန်တော်သိရပါတယ်အဲ့အဲ့ချိန်အဲ့ဒီခါမှာတော့ဘီယုံမူကြီးတရှိနေနဲ့တဘောတူတယ်လို့ဆုံးမြန်ခဲ့တဲ့ဒီတိုင်းမျိုးကျွန်တော်တို့ရှိပါတယ်ဒါပေမဲ့ဒီ ARD မြင့်မှာဒီမြေဆုံစေကြီးစောက်ပြီးတော့မှ CS တွေထုတ်ဖို့ပြုဖို့လုပ်မယ်ဆိုလို့ရှိရင်ဗမာပြည်သူပြည်သားနဲ့ဗမာနိုင်ငံအတွက်ဘယ်တော့ငင်းနိုင်မယ်ဆိုတာကိုနောက်ပိုင်းနားလည်တဲ့အခါမှာအဲ့ဒီကိစ္စကိုအသာလေးကျွန်တော်တို့ floppy မော်လေးညှောထားတဲ့ပုံမျိုးကျွန်တော်တို့လုပ်ခဲ့တာရှိပါတယ်။ဒီပြိုင်ထဲမှာပဲအဲ့ဒီချိန်အဲ့ဒီကာလကတတိထားမိပါလိမ့်မယ်။ကျွန်တော်တို့ဒီရခိုင်ဘက်ကထွက်တဲ့ဒီဒဏ်ငွေကိုရောင်းမဲ့တဲ့ချက်မှာအိန္ဒိယကိုရောင်းပါလားတရုတ်ကိုရောင်းပါလားဆိုတာမဆုံးဖြတ်သေးတဲ့အနေအထားကိုကျွန်တော်ရှိပါတယ်။အဲ့တော့တရုတ်ကပုံပုံဆက်ဒီနာကရေနံပိုင်လိုက်ရဲ့တွင်တယ်။ရေနံပိုင်လိုက်ပြီးမှာယထာလန်းလို့အကောလို့ပြီးပြီးပေါ့ဒီကကတော့ကျွန်တော်တရုတ်ပြည်ကနေဒီတော့မှဒီဘင်္ဂလားပင်လယ်ပေါ်တည်ကိုသူတို့ကောလန်ထွက်ပေါက်ကိုသူတို့လုပ်တဲ့အနေအထားမျိုးနဲ့ကျွန်တော်တို့အဲ့ဒီကာလတုန်းကဘုရုံမူကြီးတန်းရွှေနဲ့ဆင်းရဲခဲ့တာရှိပါတယ်။2008ခုနှစ်မှာတန်ခါရေခင်း2008ခုနှစ်မှာနာဂစ်ပုံလေးကျွန်တော်တို့ကြားရတဲ့ကြောင့်ဘာသာရေး အစိုးရရဲ့အစီအမံကနိုင်ငံတကာဒီရဲ့အပြစ်ပင်ကိုဝါယူကြောင်းမှခံရတဲ့အနေအထားရောက်ခဲ့ပါတယ်။သူတန်းသမကရဲ့ဒီလုံလုံရေးကောင်စီမှာဒီမနိုင်ငံကိုစန့်ကျင်တန်းခွက်တဲ့ဆိုရင်ကိုကြည့်ရပါတယ်။နောက်အဲ့ချိန်နဲ့မှာပြည်သူ့နိုင်ငံရေးဝန်ကြီးကဘူဂျုံမီတန်းချွေကိုလာတွေ့ပြီးတော့မှဗမာနိုင်ငံရဲ့ဒီ2008ကကဘာမှာတော်လေးအယုတ်ဆိုးတယ်။နောက်ဒီလိုအယုတ်ဆိုးတဲ့အတွက်ကြောင့်မို့အမဘီနေနဲ့လေဟိုစင်စင်နေနေနေဟုတ်ဆိုတာတရုတ်ကလာတတိပေးတဲ့နေရာမျိုးရှိခဲ့ပါတယ်ဒီကြီးမှာတော့ဘုံကြီးတက်ချွေတဲ့တရုတ်နိုင်ငံရဲ့ဝင်ကြီးတို့အနှဲငယ်ပေါ့လေတောက်ကစားဖြစ်သွားတယ်လို့ကျွန်တော်သိရရပါတယ်ဒီလိုနဲ့69ခုနှစ်မလာပိုက်ပါဘုံကြီးတက်ချွေရဲ့မူရငင်းငယ်လုထားရဲ့ဖွဲ့လေနေချားသောတက်လို့ရမယ်ဆိုပြီးတော့မမိန်ပေးခဲ့တာရှိပါတယ်ဒီထဲမှာလက်ခံတဲ့ကိုကပ်ပုံချရှင်ဖွဲ့ကိုတက်နေအားနဲ့တိုက်ပြီးတော့မောင်းထုတ်လိုက်ပါကိုကပ်ဒေသမှာရှိတဲ့တရုတ်ဆုံးလေးတော့ကပြည်ပြည်ထဲကိုဝင်ပြရတဲ့အကြောင်းရှိတယ်။သူအဲ့ဒီအချိန်ကမှတရုတ်သွားနေတဲ့တော်တော်လေးဗမာနိုင်ငံပေါ်မှာသူတို့ကြောထားရတာနဲ့ဒီလိုလုပ်ရပါလား။အထူးသဖြင့်တော့တရုတ်ကငင်းစားတည်ငြိမ်ရေးကိုကျွန်တော်တို့အဓိကထားပြီးတော့ပြောပါတယ်။လုပ်ရပါမလားဆိုတော့စိတ်ဆိုးမှဆိုဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့ဗမာပြည်ဘက်ကဟိုဘုံချီရှင်းမှန်းပါလေ။သွားပြီးတော့ပြောတော်မူရဲ့ပြည်ပြည်မှာရှင်းပြရတယ်။တောင်းပန်ရတယ်ပြရတယ်။ဒါပေမဲ့ဘုံချီကျေမလာတာကိုမကျေတတ်တဲ့တရားကိုနောက်ထပ်မင်းတို့ရဲ့ကြီးရဲ့လာခဲ့ဆိုတဲ့အားကိုတွန်းခိုင်ရတဲ့တရားကိုဘုရုံးကြီးမော်ရေးကိုလာတယ်။ရုပ်ကြီးကကောင်းပါဦးနဲ့တွားပြီးမှတွေ့ရတဲ့အချိန်မှရှိပါတယ်။အဲဒီဘုရုံးမော်ရေးချိန်ပြည့်တဲ့အချိန်ကမှကျိုးငယ်ပတ်သက်ပြီးတော့ဒီမြစ်ဆုံကိစ္စကိုလက်မှတ်တိုးပြီးခဲ့ရတယ်။နောက်တစ်ခါရေနံပိုက်လိုင်းနဲ့ဂက်စ်ပိုက်လိုင်းကိစ္စရထားလမ်းပေါက်ဖို့ကိစ္စတွေကို
ဒီနေရာမှာပထမတစ်ချက်ကတော့ဘူဂျုံမူကြီးသန်းရွှေကတရုတ်သမ္မတနဲ့အာဆီယံကိစ္စမှာတွေ့တဲ့အခါသူအလွတ်သဘောနဲ့ဒီကိစ္စကိုသဘောတူခဲ့တယ်ပေါ့နော
်မှန်ပါတယ်ခင်ဗျ
ာအဲ့ဒီအချိန်မှာသူဒီမစ်ဆုံလိုတက်မန်ကိုဆောက်လိုက်ရင်ဘယ်လိုသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလူမှုရေးဆိုးဖြစ်တွေဖြစ်လာနိုင်လဲဆိုတာဘယ်ကျွမ်းကျင်သူဘသူရဲ့အကြံအဉာဏ်ကိုမှမယူဘဲနဲ့သူဟာသူသဘောတူခဲ့တာပေါ့နော်
အော်မမလည်းကအဲ့ဒီချိန်အဲ့ဒီကကဘသူရဲ့အကြံဉာဏ်ကသူဒီယူရဲ့သူလွယ်လွယ်လေးပြောခဲ့တဲ့အနေအထားမျိုးကျွန်တော်တို့ဖြစ်ပါတယ်က
ဟုတ်နောက်တစ်ခုကနောက်တစ်ခုကအဲ့ဒီတကယ်လက်မှတ်ထိုးဖြစ်လာတာကကိုကံကိစ္စနဲ့ပတ်သက်ပြီးတော့တရုတ်တို့ကမကျေနပ်ဖြစ်တဲ့အခါမှာတရုတ်တို့ကိုလိုက်လျှောလုပ်ပြီးလုခဲ့ရတယ်ဆိုတဲ့ဘောပေါ့အဲ့ဒီကမှတရုတ်ကပြန်ဆတောင်းလာလားမင်းတို့ကမကျေနပ်ဘူးဒီဟာတွေထိုးမလားဆိုပြီးတော့များပြောနေသလား
ဒီကျွန်တော်တို့တာဒမန်ရေးရတော့ဟိုဒါအကြက်ခံတဲ့သဘောမျိုးပဲကျွန်တော်ဖြစ်ပါဘူးဒါတော့ဒါတိုင်းလူချင်းနဲ့ကျေးဇူးတင်လို့ဒီခါလေးစတိုင်းတဲ့အရေကိုတရုတ်ကနေပြီးတော့မှလူမှုစာလုပ်တဲ့နေသားမျိုးတွေတော့ရှိပါလေခင်ဗျဒီပေါ်မှာအပေးယူနေတဲ့လက်ခံလေးရတဲ့နေသားမျိုးရှိတယ်လို့ကျွန်တော်သိရပါတယ်ခင်ဗ
ျဟုတ်ကဲ့ဒေါက်တာဝင်းမျိုးသူဘူဂျုံမူကြီးတန်းရွှေကပထမဆုံးဟူဂျင်တောက်ကိုသရုပ်သမရဟူဂျင်တောက်ကိုသဘောတူခဲ့တာနဲ့ပတ်သက်ပြီးဘယ်လိုသဘောရပါလဲခင်ဗျ
တင်းဒေတာကတော့သူတို့အဲတော့ကတော့ဘသူဘသူ့မှာတိုင်ပင်တဲ့သဘောရှိရမတူပါဘူးအဲတော့နိုင်ငံရေးနေထားရပဲတရုတ်ကိုဆောင်းရပြောလို့နိုင်ငံတကာမှာအကာအကွယ်ပေးတဲ့အတွက်ပေးတာတစ်ချက်မမနှစ်ချက်ကကျွန်တော်ထင်တာဒီကချင်လက်နက်ကိုင်ဖွဲ့စည်းတွေကိုလည်းမြေဆုံဆောင်ချင်းပြီးတရုတ်ကပြန်ပြီးတော့ထိန်းကျောင်းမယ်ပေါ့သူ့ရဲ့ဂျိုးစီဝါတဲ့ထိန်းကျောင်းမယ်အဲဒီလိုလဲတွေးပုံရတယ်ပေါ့ဗျာကျန်တဲ့အချက်တွေကတော့သူတို့ဘာမှအသိရောစဉ်းစားတာမရှိပါဘူးတော်တော်လည်းပဲဒီဆင်မြောင်းဦးစီးဌာနကတော့အရင်တုန်းကတော့သူတို့ဒီမြေဆုံသားမှာရေကာတာကြီးရေဆောက်မယ်ဒါ AOD ကိုဘယ်လိုအဲဆင်မြောင်းဆောက်ပြီးတော့ဒီအောက်ပိုင်းတွေကိုကာကွယ်မယ်ဆိုတော့စီမံချက်အတွေးခေါ်ပြီးရှိခဲ့တယ်ပေါ့အဲ့ဒါတွေကိုဒါဘူဂျုံမူကြီးနေနဲ့သူကြည့်ပြီးတော့ဒါအကြမ်းမင်းသူတို့ကောင်းဆောင်ရင်းတွေ့တဲ့အခါမှာသူတို့ဒီနိုင်ငံရေးစဉ်းစားချက်တွေနဲ့ပါပြောရတဲ့ပုံပဲနေပါမယ်အသေးစိတ်တော့ကျွန်တော်တို့ကမပြောတတ်ဘူးပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာတစ်ဆက်တည်းမေးချင်တာဒီလိုစီမံငင်းတွေကိုတိုင်းပြည်ကောင်းဆောင်တွေအနေနဲ့ဆုံးဖြတ်ချက်ချမယ်ဆိုရင်နိုင်ငံရေးစုဆောင်တစ်ခုတည်းကမကြည့်ဘဲနဲ့အဲ့ဒီသဘာဝပတ်ဝန်းကျင်လူမှုပတ်ဝန်းကျင်ဘက်ကကြည့်ဖို့ဘလောက်လိုအပ်ပါလဲဘလောက်အရေးကြီးပါလဲတော့မြင်သူ
1994တည်းကကျွန်တော်တို့ကဒီစဉ်စဉ်ပြတ်ဖွံ့ဖြိုးတိုးတက်ရေးမူပေါ့ကျွန်တော်တို့ sustainable development ဆိုတာကိုဘဝတော့ချမှတ်ပြီးသားဖြစ်တယ်အဲ့တော့ three dimension ရှိတာပေါ့ကြည့်ရတဲ့အချက်ကြီး၃ချက်ရှိတာပေါ့တစ်ကစီးပွားရေးကကျွန်တော်တို့အကျိုးမြတ်ရှိလားနှစ်ကဆုံးအောင်ပြောတဲ့ပတ်ဝန်းကျင်တည်ငြိမ်မှုကိုထိခိုက်စေမှာလားနံပါတ်3ကတော့လူမှုရေးရာကိုလက်ခံနိုင်လားဆိုတဲ့အချက်တွေရှိတာပေါ့အဲ့တော့တစ်ချက်ချင်းတစ်ချက်ချင်းနဲ့မှာသေးသေးကြည့်ရမယ့်အချက်တွေလည်းအများကြီးရှိတာပေါ့ဗျာအဲ့ဒီကဘယ်အချက်ကိုမှသူသေချာကြည့်ပုံမရဘူးပေါ့ကျန်းမင်းတော့စီးပွားရေးတော့ကြည့်မှာပေါ့စီးပွားရေးကတက်ချေကြိုက်တယ်ပေါ့နော်တော့ကျန်တဲ့ပတ်ဝန်းကျင်ရေးပါညာကြတော့မြန်မာနိုင်ငံကအဲ့တော့ဥပဒေလည်းရှိမနေဘူးဘလို့ EIN SIN လိုရမယ်ဆိုတာလည်းရှိမနေဘူးဆိုတော့ပြုတ်ဘက်ကလည်းဒါကိုသဘောကျပုံရပါတယ
်ဟုတ်ကဲ့စီးပွားရေးတွက်ချေကြိုက်တယ်ဆိုတဲ့နေရာမှာတိုင်းပြည်အတွက်ကြိုက်သလားသူတို့အတွက်ကြိုက်သလားဆိုရင်လည်းကျွန်တော်ဒီနေရာမှာစမ်းစစ်သင့်တယ်ထင်ပါတယ်ဥအောင်လင်းတော့သီးသလောက်ပြောပါအောင်ခင်ဗျာ
ကျွန်တော်သီးသလောက်ပေါ့လေအဲ့ဒီလုပ်ငန်းကိုဈေးပြင်းရေလောဆရာရေစာဈ ီပင်လောနဲ့ပတ်သက်ပြီးတော့မှလုပ်တဲ့အနေအထားမျိုးရှိပါတယ်။2009-2010ကတော့ပြင်းမှုပြစ်ကကျောက်သွားတဲ့ဒုတိယသမ္မတဘူတိုကြီးတရားဝင်ပေါ့။ဒါဘူတိုကြီးတရားဝင်နဲ့ဒီပင်လောတို့ကဆက်မှမူပါလောက်ကတော်လေးအရင်းကြီးနဲ့ဒီပေါင်းသိမ်းပြီးတော့မှစီးပွားရေးလုပ်လာတဲ့အဖွဲ့ကြီးပါ။ရုပ်သက်ကတော့ဒီမြေဆုံစဲစောက်တဲ့အချိန်ကမှဒီရွာကြီးကြောင်းချေတာလေးကျန်တဲ့ဟိုကိစ္စတွေပေါ့လေအားလုံးအတွက်ကိုကျော်ကြီးတန်းရာနဲ့ချီပြီးကြောက်ပေးတယ်လို့ကျွန်တော်သိရပါတယ်။ဟိုဒါပေမဲ့ပြန်ပြီးတော့မှပေးတာကတော့ရွာကြီးကိုမဆက်မဖို့ပဲပေးပါလိမ့်မယ်။ဒီပတ်သက်နေတော့အများစုကဒါဘူတိုကြီးတင်အောင်မူနဲ့အဲ့ဒီတော့ဘူတိုကြီးတန်းချီရဲ့ကိုတားစုရဲ့လက်ထဲကိုရောက်သွားတဲ့အချိန်မှာရှိပါတယ်။ကျန်လှမယ်ဆိုလို့ရှိရင်တော့ဟိုပြုတ်သွားတဲ့ဘူတိုတင်အောင်မူလို့အစီအစဉ်ဖြစ်ပါလိမ့်မယ်။
အေးသူတို့ရဲ့ကိုရေးအကျိုးစီးပွားအပြင်တိုင်းပြည်အတွက်လည်းသူမှတ်တမ်းတွေမှာဘယ်လိုတွေ့ရသလဲဆိုတော့ဒီမြစ်ဆုံကထွက်တဲ့ရဲစစ်စွန်အား90ရာခိုင်နှုန်းကိုတရုတ်ပြည်ကိုပေးမယ်နှစ်ပေါင်း90သို့တော်လည်းပဲအဲ့ဒီပေးတဲ့ရဲစစ်စွန်အင်ကနေပြီးတော့အခွန်အကောက်အဖြစ်နဲ့မြန်မာနိုင်ငံဟာအားလုံးစုစုပေါင်း3,000+90လောက်ရမယ်ဆိုပြီးတော့တချို့ဇင်းတွေမှာလည်းဖော်ပြထားပါရခင်ဗျာအဲ့ဒါကဘယ်လောက်ဖြစ်နိုင်ပါသလဲကျွန်တော်ဒေါက်တာဝင်းမျိုးသူကိုမေးချင်ပါတယ်ဒီကိစ္စ
ဘယ်ဖဲရပါလဲဆိုတော့ဆင်အားနေဒီလက်စစ်တအားထုတ်လို့ပြန်ရတာတဲ့ဆင်ဆောက်တဲ့အချိန်မှာဆင်ဆောက်တဲ့ကုမ္ပဏီတွေကအကျိုးစီးပွားရမ်းများပါတယ်အကျိုးစီးပွားများတဲ့ခါတဲ့ခါကျတော့ဆောင်းအလို့တစ်ဖက်ကလက်စစ်တာကအများအန်းလိုအပ်နေတာဖြစ်တဲ့တည်းဒီတွက်ချက်မှုတွေမှာမယိုးသားမှုတွေတောင်းဝန်လေလက်တလုံးများလောက်တာတွေရှိတယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်ဟိုအောက်ဆို University က2014မှာလုပ်ခဲ့တဲ့ဒါကဘာမြကြီးတွေ140ကျော်လိလာတဲ့ခါမှာဒီ10ကြီးတိုင်း10ကြီးတိုင်းကသူတို့တွက်တယ်လို့စီးပွားရေးပြန်ရမှုလုံးဝမရှိဘူးပေါ့เนาะသူတို့ပြောလို့ဆိုတာပြောလို့200ရင်းလုံး10ရင်းလုံးမဖြစ်ဘူးချို့နေရာမှာ400ရင်းလုံးလောက်ဒီပဲကြာဆင်းသွားတာတွေရှိတယ်အဲ့တော့ဒီလို့ကြုံတွေ့ရတဲ့ခါမှာစီးပွားရေးအင်အားနဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာဆုံးချုံမှုကအများကြီးဖြစ်တယ်အဲ့တော့လေထဲမှာသာရနေပြီးတော့တကယ်ဘာမှရအောင်ပေါ့
ဒီစီမံကိန်းအခုပြည်သူကတော့ကန့်ကွက်နေရတယ်တရုတ်အစိုးရကတော့ပြန်စကျင်တယ်သူကလေတံပစ်နေတယ်နိုင်ငံခြားရေးဝန်ကြီးလာတော့ငါဒီကိစ္စကိုဆွေးနွေးမှာပဲမြန်မာပြည်ဘက်ကကြည့်မယ်ဆိုရင်တော့ပြည်သူတရားလုံးလည်းမလိုလားဘူးလူထုကိုကူစားပြီးတက်လာတဲ့အစိုးရကလည်းပဲလူထုဆန္ဒနဲ့ဆန့်ကျင်ပြီးတော့လုပ်လိုက်မယ်လို့မထင်ပါဘူးဆိုတော့စစ်တပ်အနေနဲ့ကောတရင်ကစစ်တပ်အကြီးအကဲတွေစစ်တပ်ကြီးစိုးနေခဲ့တဲ့ခေတ်မှာဒီစီမံကိန်းကိုစတင်ခဲ့တယ်လက်ခံခဲ့တယ်ဆိုတော့စစ်တပ်အနေနဲ့ဘယ်လိုသဘောထားမှာထင်ပါသလဲဦးအောင်လင်းတော့
ဒီနောက်ပိုင်းမှာဒီတမ်းမတော်အနေနဲ့လည်းဒီတရုတ်နဲ့သူတပင်းတော်စစ်ရေးရနည်းလေးတင်းတင်းမာမာရှိတဲ့နေသားမျိုးရှိပါတယ်သူတပင်းတော်တရုတ်နယ်စပ်မှာရှိတဲ့ဒီတိုင်းရင်းသားတဲ့ကံများပေါ်မှာတရုတ်ရဲ့ထောက်ခံအားပေးမှုပေါ်မှာတော့တမ်းမတော်အနေနဲ့မင်းမျိုးရဲ့အတွက်ကြောင့်မို့တမ်းမတော်အနေနဲ့ကတော့ဒီမြေဆုံစဲကိစ္စကိုလုံးဝဒီထောက်ခံနိုင်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗ
ျဟုတ်ကဲ့အဲ့တော့စစ်တပ်ကလည်းလက်မခံဘူးဆိုရင်တရုတ်တွေရဲ့ဒီစီမံကိန်းပြန်လည်စတင်ရဲ့ကိစ္စကိုဖြစ်နိုင်ပါသေးလားဘယ်နည်းနဲ့တရုတ်တွေကြိုးစားလာနိုင်လို့ထင်ပါသေးခင်ဗျဒေါက်တာဝင်းမျိုးသူ
တရုတ်တွေကသူတို့ရဲ့ lobby ပြောနေတာကိုကြည့်ရတာကကျွန်တော်ဆုံးမပြောနှစ်ချက်ပဲပေါ့တစ်ချက်ကကောင်းကျိုးနဲ့ဆိုးကျိုးရှင်ကောင်းကျိုးများတယ်ဆိုတာကိုသူကပြောမယ်ပြောတဲ့အခါမှာကျွန်တော်တို့ဒါတရုတ်တွေထွက်ပြောမှာမဟုတ်ဘူး Harvard တို့ဆိုအောင်လို့ပြင်သစ်တို့ကပြောတော့မှာဒါသူတို့တွေအကုန်လုံးဒါလည်းစီကြအုပ်ပြီးသွားပြီကျွန်တော်ပြီးသလောက်ပါအဲ့တော့ဒါကျွန်တော်တို့ပြည်သူကြားထဲမှာကွဲမယ်ဟာတကယ်ကောင်းကျိုးများတာပဲတွေ့လားနိုင်ငံတကာဖွဲ့စည်းတွေကထောက်ခံတယ်ဆိုတာဖြစ်လာအဲ့တော့ကျွန်တော်တို့ကဒါကိုမမြင်တော့ဘူးထားလိုက်ကျွန်တော်ကြည့်လိုက်မယ်ဆိုတော့လည်းနောက်တစ်ချက်ကသူဘာပြောမလဲဆိုရင်ဆိုအပ်လို့လက်စစ်ရာ90ရာခိုင်နှုန်းကို90ရာခိုင်နှုန်းသူတို့မယူတော့ဘူးဗမာပြည်ပဲအကုန်ပေးလိုက်မယ်ပုံစံမျိုးသူတို့အကုန်ပြောနေတယ်အဲ့တော့ပြည်သူဟာကြီးကျယ်ကွဲမယ်သဘောထားဖြစ်နေတယ်ဒါအောင်ကျွန်တော်ကโอเคဒီချက်တွေကိုကျွန်တော်ဟိုခဏထားလိုက်ပါတော့ကောင်းကျိုးများတယ်ဗမာပြည်ပိုကျိုးရှိမယ်ထားလိုက်ပါတော့တော်တော်လေးပဲသူတို့ပေးထားတဲ့ဂရီကိုကျွန်တော်ဘယ်လောက်ယုံရမလဲဆိုတဲ့အချက်နဲ့ပြည်သူကတိုင်းဖို့လိုတယ်ဖြစ်ခဲ့တဲ့ဟာပြန်ကြည့်ဘယ်ဟာမှကျွန်တော်တို့လက်ပတော့မဲ့ကြည့်ဗျာကျွန်တော်ဘလုံးမှမယုံနိုင်ဘူးတကယ်လို့ဂရီဖောက်ရင်ရောအဲဂရီဖောက်တာကိုကျွန်တော်တို့ကဒါကိုတွန်းအားပေးပြီးတော့ထိန်းချောင်းဖို့တယ်ကျွန်တော်တို့မှအင်အားပါရှိလဲဒီခုကျွန်တော်ဖမ်းထားတဲ့ဒီတကူဒီတော်မှဒါထောင်ချပြီးပြန်လွှတ်ပေးရတဲ့အနေအထားဖြစ်တယ်အဲ့တော့ကိုယ့်အင်းနဲ့ငကားဝင်ပြီးရင်တော့ကိုမဖမ်းမောတည်ရင်ပဲရှိတယ်အဲ့တော့ဒါကဆုံးအပ်တော့လူကောင်းကျိုးတွေညာလာဗမာပြည်ကျိုးရှိတာနဲ့စဉ်းစားရမယ့်အချက်တော့မဟုတ်တော့ဘူးကျွန်တော်မြင်တာကျွန်တော်တို့ရဲ့တကယ်ချုပ်ချာအာဏာပိုင်ဆိုင်မှုဆိုတဲ့အချက်တစ်ချက်တည်းကိုဖြတ်ပြီးစဉ်းစားရမယ့်သဘောရှိတယ်ကျွန်တော်ဆိုရင်ကဒီလိုတရုတ်တွေကပြောလာတဲ့အချိန်မှာနိုင်ငံရေးသမားတွေလည်းဝေဝါးမယ်ပြည်သူတွေလည်းဝေဝါးမယ်ဆိုရင်တော့ရလကတမျိုးဖြစ်သွားနိုင်တယ်လို့လည်းကျွန်တော်ကခန့်မှန်းတယ်
ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုတော့မြန်မာတခွင့်အစီအစဉ်ကိုတင်ပြပေးပါမယ် VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကစူးစီးတင်ပြထားပါတယ်ရှင်
ဒီနေ့ရန်ကုန်မဟာသကြံကိုစီးပွားပြမန်တက်တွေဆောက်လုပ်ခွင့်မပေးတော့ပဲဒီမိသားစုမန်တက်တွေကုမ္ပဏီမန်တက်တွေကိုသာစိုးရသစ်ကဆောက်လုပ်ခွင့်ပြုခဲ့တာကြောင့်ခရိုင်နစ်တွေလိုတပ်ထူရွှေတွေတငယ်ချင်းတွေနဲ့မန်တက်ကိုကိုရိုင်းကိုကြဆောက်ပြီးလွတ်လွတ်လပ်လပ်ပျော်ပျော်ပါပါဆင်းနေကြတဲ့လူငယ်တွေကြားမှာတော့ဝေဖန်တန်နေစုမြတ်နေပါတယ်အရက်သေးစားမှုရဲ့စေဝါနဲ့ပြပေါ်လော်လီအခြေအနေတွေကြောင့်ဒီနေ့တကြံကိုရင်းနှစ်တွေကကြပို့ပြီးတော့လုံခြုံရေးတင်းကျပ်သွားမှာဖြစ်တယ်လို့စီးပွားပြမန်တက်တွေဆောက်လုပ်ခွင့်မပေးတော့ပေမဲ့လည်းမြို့နယ်တိုင်းလူလူမှလူတိုင်းပါဝင်နိုင်တဲ့တကြံမျိုးဖြစ်အောင်ကြိုးစားဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်အစ်ကအခိုင်အမာပြောကြားထားပါတယ်။ပုတ်ချုပ်ကြီးကဝင်ဆော့ပက်ပြီးထိရပေးဖို့ကိုအချင်းချင်းကိုပြည်လူလူအချင်းချင်းပြည်လူလူကြားမှာကျင်းပါတဲ့တကြံဒီလူလူလူကပဲဆောင်ရွက်တဲ့ကြံဒီလူလူလူတဲကပဲအမှုပညာတွေကပျော်ပြည့်တဲ့ကြံမျိုးကျွန်တော်ပြောင်းလဲနေပါ ရန်ကုန်တကြံဟာမန်တက်ထိုင်မှုအတွက်အခကျူးငွေပေးပြီးလက်မှတ်တွေအပြိုင်ဆိုင်ဝယ်ကမန်တက်ကြီးတွေမှာပြောရင်ပါရင်နှစ်သက်ကူအားလိုက်ရက်ကိုအတားအယင်နဲ့အတူငွေကြေးနဲ့ဝါဖြောပြီးဖျက်သန်းခဲ့ကြတာဆယ်စုနှစ်တနည်းနီးပါးရှိနေပါပြီအင်းရလန်ကနော်ကြီးပလန်ပြည်လန်းနဲ့ကဘာကြီးဖျားလန်းတို့ပါစီးပွားပြင်းမန်တက်တွေတနည်းတစ်တနည်းပုံများလာပြီးတော့အတာကူးတဲ့မြန်မာတကြံဟာတဖြည်းဖြည်းစီးပွားရေးဆန်လာခဲ့တယ်လို့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်ဒါကြောင့်လေရန်ကုန်တကြံကိုယဉ်ကျေးမှုဒလေးစရိုက်နဲ့ထုံလွှမ်းတဲ့အတားတကြံဖြစ်အောင်အစိုးရအသစ်ကကြိုးစားနေရပါ
တကြံမှာစီးပွားပြည့်ပေါ်ကြံမဟုတ်တော့ပဲယဉ်ကျေးမှုအလိုက်ငဲတဲ့အသည့်တီကိုကျေကျေပြတ်ပြတ်ပြတ်နဲ့သွားနေချင်ပါပြတ်ပြတ်ဈေးချင်တာမှကျွန်တော်တို့ပြီးခဲ့တဲ့နှစ်တွေရဲ့ဘာနဲ့တော့ကိုပြန်ကြည့်မယ်ဆိုရင်ကျွန်တော်တို့ကားတွေအကုန်လုံးဟာဘယ်လိုဥတည်နေကြလဲဆိုရင်ကျွန်တော်တို့အင်းအပြန်ပြေးဒါကံတော်ကြီးပြေးဒီညာတွေကိုပဲစုပြုံးပြီးတခြားမြို့ရွာတွေမှာဆိုကြံတော့တော့မတင်ရတော့ပိတ်စိတ်ကျွန်တော်ဒီအခြေအနေမျိုးတွေမဖြစ်စေချင်ပါဘူး
တကြံကာလနီးကပ်လာတာနဲ့အမျှစီးပွားဖြစ်မန်တက်တွေကိုဆောက်လုပ်ခွင့်ပေးဖို့ခရိုင်းနစ်တွေလိုပဲမန်တက်ဆောက်ချင်တဲ့သူတွေကအစိုးရထံလျှောက်လာတင်ခဲ့ကြပါတယ်ကဘာကြီးဖျားလန်းနဲ့ကန်တော်ကြီးပလန်တွေမှာမန်တက်ဆောက်လုပ်ခွင့်ပေးဖို့လျှောက်ထားသူ300ကျော်ကိုအရင်အစိုးရကလက်ခံခဲ့တာပါဒါကြောင့်လဲမန်တက်ဆောက်မဲ့သူတို့ကအရင်နှစ်တွေလိုပဲမန်တက်ဆောက်လုပ်ခွင့်ရမယ်ဆိုတဲ့မျှော်လင့်ချက်နဲ့ကြိုတင်ပြင်ဆင်မှုတွေလည်းလုပ်ခဲ့ကြပါတယ
်အဓိကတော့ကျွန်တော်တို့ဆင်ရန်ချထားတာတွေပေါ့ဟိုမှာရေဖို့မီးဖို့ဟိုမှာ construction ဘိုးတွေအများကြီးရှိတယ်ဗျအဲ့ဒီအရာမှာနည်းနည်းဖြည့်ရှင်းရတာတွေခက်ခဲတွေဖြစ်တာပေါ့နော်တချို့တွေကလည်းပတ်စံပြန်မရတာလည်းရှိတယ်မနေ့တောင်းမှမီးပြန်ယူရတာလည်းရှိတယ်ပေါ့နော်တခြားကုန်ကြထားတာတွေတကက်ဘိုးတွေမှာအများကြီးပေါ့အဲ့ဒီတော့တော်တော်လေးကိုကုန်သွားတာပါခင်ဗျာ
ဒါပေမဲ့လည်းအစိုးရတက်လက်ထံမှာစီးပွားပြင်းမန်တက်တွေဆောက်လုပ်ခွင့်ပိတ်ပင်ခဲ့တာကြောင့်တကြံကာလကိုလွတ်လွတ်လပ်လပ်ပျော်ပျော်ပါပါဖြတ်သန်းချင်တဲ့လူငယ်တွေရဲ့စိတ်ဆန္ဒကိုချုပ်ချယ်ခဲ့တယ်ဆိုပြီးမကြေပချမ်းဖြစ်ခဲ့ကြပါတယ်။ဒါပြင်ရင်းနှစ်တွေကစီကားခဲ့တဲ့နေရာတချို့မှာမန်တက်ဆောက်လုပ်ခွင့်မရတာကြောင့်တချို့ဆောက်လုပ်ခွင့်ရတဲ့နေရာတွေမှာမြေစေးနှုန်းတွေခါတိုင်းထက်ပိုပြီးတော့တက်လာတယ်လို့နှစ်စဉ်မန်တက်ဆောက်တဲ့သူတွေကပြောပါတယ်
။ဒီပြည်လမ်းမှာကြတော့ခြံရှင်နေနဲ့ညှိရတယ်။ဦးလေးကျွန်တော်တို့စော့ကျင်လို့ပါတီလိုမျိုးကျွန်တော်တို့လိုမျိုးအခုဆိုကျွန်တော်တို့ဆွေမျိုးနီးသားမကင်းတဲ့လူတွေလိုက်ပြောရတယ်။ဒါအဲ့လိုမျိုးပေါ့နော်။တယောက်နဲ့တယောက်နဲ့လိုက်ပြောရတော့အဲ့လိုမျိုးဈေးတွေလည်းကမောက်ကမားဖြစ်ကုန်အဲ့လိုစကားတွေလည်းကမောက်ကမားဖြစ်ကုန်ပြီးတော့ဟိုမိသားစုမှန်တဲ့ပဲလောရမယ်ဆိုတော့ကုမ္ပဏီနဲ့လိုက်ချိတ်ခွင့်ပြီးတော့ကုမ္ပဏီကိုလိုက်ချိတ်ရတယ်။အချင်းကြောင့်ချုပ်ကုမ္ပဏီကလက်မခံနိုင်ရှိရချုပ်ကုမ္ပဏီကကြောင့်အိတ်ဘုံအခွင့်ကောင်းယူပြီးနင်းနိုင်ရှိရ
။ဒါကြောင့်လေဝင်ကြီးချုပ်အစ်တရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လူမှုကွန်ရက်ပေါ်မှာထင်မြင်ချက်တွေယူဆချက်တွေအမျိုးမျိုးထွက်ပေါ်ခဲ့တာပါ။ဒီပေါ်မှာလူကြီးလူငယ်တွေရဲ့အမြင်သဘောထားတွေကလည်းမတူညီကြပါဘူး။
ဟိုတကယ်ဆိုလို့ရှိရင်ဝင်ကြီးချုပ်အနေနဲ့သူတို့အနေနဲ့ကလည်းဒီဟိုရင်ကျစ်မှုတွေကိုထိန်းသိမ်းခြင်းလို့ဒီတခြားဒီအနေညိုတို့ဘာလို့ကိစ္စတွေလည်းရှိတယ်ဆိုတော့ထိန်းသိမ်းခြင်းလို့နေမှာပေါ့နော်ဟိုဒါပေမဲ့တကယ်လို့အဲ့လိုမျိုးသူတို့တွေပိတ်ပင်ခြင်းနဲ့ဆိုရင်တော့မှပဲဟိုချိုပြီးတော့တလားလောက်ချိုပြီးတော့စောစီးစီးချိုပြီးပြောထားလို့ရှိရင်တော့ပိုကောင်းတာပေါ့ဗျာအခုလိုမျိုးကြတော့ကျွန်တော်တို့အနေနဲ့ဒီမှာငွေစိုက်ထုတ်တာတခါမျိုးဒီမှာဒုက္ခတွေအများကြီးရောက်လာတော့ဘယ်မှလည်းဖြစ်ရှင်းတဲ့ပြဿနာတော်တော်များလာတာပေါ့အဲ့ဒီတော့ဟိုနည်းနည်းတော့ကျွန်တော်မှဒုက္ခတွေရောက်တယ်ပေါ့အဲ့ဒီတော့ကျွန်တော်တို့အသိတော့သဘောမကျဘူးပေါ့နော်သူအနေနဲ့ဒီကဲလို့ပိတ်ပင်တားဆီးမယ်မလုပ်တင်ဘူးခွင့်ပြုဘူးလို့အဲ့လိုမျိုးသဘောထားမှဆိုတော့ပဲတလားလောက်တော့အနေဆုံးချိုပြီးတော့ပြောတင်လို့ထင်တာ
အဲစီးပွားဖြစ်မန်တက်တွေမရှိဘဲနဲ့ဒီပြည်သူလူထုကနေပြီးတော့ခွင့်ပြုပြီးတော့နော်ဒါညံ့ညံ့လောက်တာပူကောင်းတယ်အာစီးပွားဖြစ်စီးပွားသမားတွေလောက်တော့ကျွန်တော်ပြည်သူတွေတွေ့ခက်တာပေါ့နော်ဒီသူတို့နဲ့ပြန်ဆိုင်ဖို့ရန်အတွက်ကျွန်တော်တွေ့တော့အာစီးပွားသမားတွေတော့ကျွန်တော်ပြန်ပေါ်တော့မလွယ်ဘူးအမစီပွားမန်တက်တွေမရှိမှကျွန်တော်ပြည်သူတွေအားလုံးကဒီမန်တက်တွေလို့ပူချုပ်အတွက်အခွင့်အရေးပူများတာပေါ့
ထောက်ခံတဲ့လူလည်းရှိတယ်လို့မထောက်ခံတဲ့လူလည်းရှိပါတယ်ဒါကတော့ဟိုသူရဲ့ခြားနာချက်ပေါ့နော်တချို့လူတွေကြောက်လဲကြံအောင်အစိုးရ feeling မရှိတဲ့လူတွေကြောက်တော့ဟိုဘယ်လိုပြောရလဲထောက်ခံတယ်ပေါ့နော်ဟိုကြံအောင်အရန် feeling နေဖြစ်တယ်ဒီကြံလေးပဲအပြင်ထွက်ရတယ်အလုပ်တွေအရန်များနေတယ်တစ်နှစ်လုံးအလုပ်တွေများနေဒီကြံရုံးပေးရလေးပဲလွတ်လပ်လပ်တငယ်ချင်းနေတဲ့အမန်တက်မှာပျော်ပျော်ပါပါရေဆော့တဲ့လူတွေကြောက်တော့ဒီအစီအစဉ်ကြောက်ပါဘောစီးပွားပြမန်တက်တွေမဖြစ်တော့ဘူးဆိုတော့သူတို့ကအဆင်မပြေတော့ဘူးဗောနော အလုံးလုံးလေးရောရှိအောင်အ
ဲကောင်းတယ်လို့ပဲမြင်ပါတယ်ဘာလို့လဲဆိုတော့ဟုတ်လူငယ်တွေလည်းကိုမိသားစုတို့ရင်ပို့ပြီးတော့တကြံတွေမှာအချိန်ပို့ပေးလို့ရမှာပေါ့နော်အဲ့လိုမျိုးဆိုတော့မိသားစုနဲ့လည်းပို့ပြီးရေးရေးနှီးနှီးဖြစ်ပဲနောက်အဲအဲ့လိုတွေဆိုတော့မိဘတွေလည်းစိတ်မပူပါတော့ဘူးပေါ့ဟုတ်
စီးပွားဖြစ်မန်တက်တွေဆောက်လုပ်ခွင့်မပေးပေမဲ့လို့ကိုယ်တိုင်မိသားစုမန်တက်ဆောက်ချင်တဲ့သူတွေကုမ္ပဏီမန်တက်ဆောက်ချင်တဲ့သူတွေကိုတော့သတ်မှတ်ထားတဲ့စည်းကမ်းချက်တွေနဲ့အညီဆောက်လုပ်ခွင့်ပေးထားပါတယ
်။အခုကျွန်တော်တို့ဘယ်မျိုးနဲ့ပြမမှာပတ်စံပေးပြီးမန်တက်ရောက်ကြိုးပမ်းစရာမလိုပါဘူး။မှန်ကန်တဲ့တင်ပြချက်တည်းရဖြစ်ဖို့ပဲလိုပါတယ်။တင်ပြချက်ဖြင့်ကျွန်တော်တို့ဒီအားကိုပေးမယ်။ဒီအချိန်မှာမန်တက်ထိုင်တဲ့ရည်ကြီးမှုလည်းကျွန်တော်မပြောက်သွားနိုင်ချင်။မန်တက်ထိုင်မှာကိုယ်တငယ်ချင်းတွေနဲ့ပျော်ပျော်ပွားပွားနေပါ။အဲဒီနေရာမှာကျွန်တော်တို့တရားဝင်ပေါ့ဗျာ။အရက်ဒီကတော့ကြရတဲ့အခြေအနေလေးကိုရှိပါတယ်။ဒါပေမဲ့အရက်ဆိုင်ကတရားဝင်ကျွန်တော်တို့စီမံခွင့်ပြုမယ့်စိုက်ပြီးခွင့်လာတယ်။ဒီနေရာမှာအလွန်ကြောင့်မူးယစ်ရန်တာမျိုးမဖြစ်ဘဲနဲ့ထိမ့်ထိမ့်တင်းတင်းလေးနဲ့ကျွန်တော်ဒီစကံကိုပျော်ပျော်ရွှင်ရွှင်နဲ့ကျွန်တော်ဖြစ်စေချင်ပါတယ
်။စီးပွားဖြစ်မန်တက်မဟုတ်ပဲခရိုင်းနှစ်တည်းလို့မန်တက်ထိုင်ပြီးပျော်ပါခြင်းတဲ့လူငယ်တွေကတော့စီကန်းချက်တွေနဲ့အညီမန်တက်စောက်နေကြပါပြီ
။စီကန်းချက်တွေကအများကြီးပေါ့အလွန်မြမရင်ချင်းမှုနဲ့မကိုက်ညီရင်မွေးရဘူးလို့ဥမာမန်တက်စောက်တဲ့အချိန်ကျရင်ဟိုဥမာတင့်နဲ့စောက်ရင်လည်းသူတို့သတ်မှတ်ထားတဲ့တစ်ဆိုင်အတိုင်းဟိုတန်နဲ့စောက်မှဆိုလဲဆွီးဆွတ်ကြနဲ့စောက်မှဆိုလဲဟော်လိုဘိုက်တွေမတုံးအောင် H1 I1 နဲ့တုံးရမယ်အဲလိုမျိုးပေါ့နော်ရေပိုက်သွင်းဘနက်လက်မှအဲလိုမျိုးမန်တက်တရားဘလို့တောင်းဝင်ခံရမယ်ဟိုလိုရင်စည်းကန်းလမ်းစည်းကန်းတွေလိုက်နာရမယ်အဲလိုမျိုးပေါ့စည်းကန်းချက်ပေါ့တကယ်အသေးစိတ်စည်းကန်းချက်ပါစည်းကန်းချက်တွေအကုန်လုံးကတော့အသေးစိတ်ပါအဲစည်းကန်းချက်တွေအကုန်လုံးကို44ချက်အလုံးပေါင်း44ချက်ပေါ့44ချက်လုံးကိုလိုက်နာနိုင်မှဒီမန်တက်ကိုပေးဆောက်တာပေါ့နော်တော့ကျွန်တော်ကလည်းအခုလိုက်နာနိုင်ပါတယ်ဆိုပြီးတော့ဝင်ခံကြည့်ဒိုးတာကျွန်တော်ကလည်းအကောင်းဆုံးတော့ဒီ44ချက်လုံးကိုတီအောင်တော့ကျွန်တော်လုပ်အောင်ပါပေါ့နော်တပါပြောထိခိုက်မှုတစုံတရာမရှိအောင်တော့အကုန်လုံးကြိုးစားအောင်ပါပေါ့
စီးပွားပြင်းမန်တက်တွေမရှိတော့အကြောင်းဒီနေ့ရန်ကုန်တကြံဟာမန်တက်အရေးအတွက်နည်းသွားနိုင်တယ်လို့အရင်နှစ်တွေကလို့စီကားတော့မှမဟုတ်ဘူးလို့လူငယ်တွေကရှုမြင်ကြပါတယ်အခုပြောင်းကာလမှာအပြောင်းလဲဖြစ်ချင်တဲ့အစိုးရအသည့်အနေနဲ့ရန်ကုန်တကြံကိုယဉ်ကျေးမှုထုံလန့်တဲ့အတားတကြံပြန်ဖြစ်အောင်ဘယ်လိုပုံစံနဲ့ဆောင်ရွက်သွားမလဲဆိုတာကတော့စိတ်ဝင်စားစရာကောင်းပါတယ်ဒီနေ့တကြံဟာပူပြင်းတဲ့အဲနီညိုရာတီဥတုကြားရောက်တာကြောင့်ကျမ်းမာရေးဆိုင်ရာ3ပေးချက်တွေနဲ့အတူအစိုးရအသည့်ရဲ့ကန့်သက်ချက်တချို့တွေကြောင့်ထင်သလောက်မပြောနိုင်တော့မယ့်ရန်ကုန်တကြံဟာအရင်နှစ်တွေကလိုစီစီကားကားရှိမလားဆိုတာကတော့မသေးချာသေးပါဘူး။ဒါပေမဲ့လည်းလူငယ်အများစုကတော့တနစ်မှတစ်ခါကြားရောက်တဲ့အတာကူးတဲ့နှစ်ကူးတကြံကိုပျော်ပျော်ပါပါဆွေးနွေးတော့ဖို့အတွက်ကိုစီပြင်ဆင်နေကြပါပြီခင်ဗျာ
။ကိုထဲအောင်စူးစီးတင်ပြတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးมาဖြစ်ပါတယ
်ဒီကနေ့ညမြန်မာစံတော်ချိန်၈နာရီ25မိနစ်ကျော်ကျော်လေးကမန္တလေးမြေငလျင်စခန်းရဲ့အနောက်မြောက်ဘက်112မိုင်လောက်အကွာမြန်မာနိုင်ငံတွင်ကလေးမျိုးရဲ့အရှိတောင်ဘက်42မိုင်လောက်အကွာကိုဗဟိုပြုပြီးပြင်းအား Richter scale 6.3 အဆင့်ရှိတဲ့အင်အားပြင်းထန်တဲ့မြေငလျင်တစ်ခုလွတ်ခတ်သွားတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမကြာသေးခင်အချိန်ပိုင်းတွင်ကပဲသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကတော့ပြင်းအား 6.9 ရှိတဲ့ငလျင်လှုပ်တယ်လို့အစောပိုင်းတုန်းကပြောထားပါတယ်။လှုပ်ခတ်သွားတဲ့ငလျင်ရဲ့အရှိန်ကိုရန်ကုန်မြို့နေရာအများပြားမှာလည်းမြို့ကန်တွေခန်းစားသိမိလိုက်ကြပါတယ်။လက်ရှိချိန်ထိတော့ထိခိုက်ပျက်စီးမှုရှိမရှိဆိုတဲ့အသေးစိတ်အခြေအနေတွေကိုမသိရသေးပါဘူး။ဂရိနဲ့မက်ဆီဒိုနီးယားနှစ်နိုင်ငံရဲ့ဇက်ကခြံစည်းရိုးကိုကြော်တက်ဖို့ကြိုးစားတဲ့ရွှေပြောင်းဒုက္ခသည်တွေကိုမက်ဆီဒိုနီးယားရဲတွေကမြေရုပ်ပုံတွေအာယုံကြောတွေကိုစိုင်းသွားစေတဲ့လက်ပစ်ပုံတွေနဲ့ပစ်ခတ်ပါတယ်။ဂရိမြောက်ပိုင်းမှာပိတ်ထားတဲ့အိုက်ဒိုမနီနဲ့ဇက်ကခြံစည်းရိုးကိုဒီကနေ့ကြော်တက်ဖို့ကြိုးစားသူအယောက်30လောက်ရှိတယ်လို့သတင်းတွေကပြောပါတယ်။တောင်တိုးပင်လယ်တွေကနေမြေပန်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေမှာတရုတ်ကစီးရဲသဘောတိစောက်တာတွေလုပ်တာကြောင့်တရုတ်နဲ့ဖိလစ်ပိုင်ကြားတင်းမာနေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးအက်စ်ကာတာဟာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေပါတယ်အမေရိကန်နဲ့ဖိလစ်ပိုင်ကြားသဘောတူညီချက်အတစ်ခုအရတောင်တရုတ်ပင်လယ်တွင်ကျွန်းစုတွေတစ်လျှောက်မှာဖြန့်ကျထားတဲ့ဖိလစ်ပိုင်စစ်အခြေစိုက်စခန်းတွေမှာအမေရိကန်တပ်ဖွဲ့တွေကိုအလှည့်နဲ့ချထားနိုင်တော့မှာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာဒီကနေ့လှုပ်တဲ့လှုပ်တော်ရွေးကောက်ပွဲတွေမှာသမ္မတပါကွန်နေရဲ့အာနာယကွန်ဆာဗေးတစ်စဲနူရီပါတီထက်အတိုက်ခံပါတီတွေကခံမှန်းထားတာထက်အခြေအနေပိုကောင်းတာကိုမဲယုံထွက်ကောက်ယူတဲ့စစ်တမ်းတွေကပြပါတယ်အနာရပါတီအနေနဲ့ National Assembly လို့ခေါ်တဲ့တခုတည်းသောလွှတ်တော်မှာအများစုနေရာရထားတာကိုလှစ်လို့ရပွဲရှိပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ်။ View American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။အတာတစ်ကြိမ်နှစ်တကူခါသမျှမှာတော်ရရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှာဖုံပါ
This program has come to you from the Voice of America, Washington.